Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2016ခုနှစ်အောက်တိုဘာလ16ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါ။ဆီးရီးယားပြည်ရင်းစစ်ရက်စဲရေးအတွက်အမေရိကန်နဲ့ဥရောပမဟာမိတ်တွေလန်ဒန်မြို့တော်မှာဆွေးနွေးနေကြပါတယ်။မြောက်ကိုရီးယားရဲ့မနေ့ကတာလတ်ပစ်ဒုံးချီစမ်းသပ်ပြစ်လွတ်မှုအပေါ်တောင်ကိုရီးယားနိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကတော့အိန္ဒိယနိုင်ငံကိုရောက်ရှိနေပြီးဘင်းစတဲ့အစီအဝေးကိုတက်ရောက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေကတော့ထိုင်းဘီရင်ကြီးနဲ့ရွာဆန်သားတဲ့အတွက်ထိုင်းနယ်စပ်မှာနေထိုင်ကြတဲ့ကရင်လက်နက်ကိုင်ဖွဲ့တွေနဲ့ရှမ်းလက်နက်ကိုင်ဖွဲ့တွေကဝန်내ကြောင့်တဝန်လွာပေးပို့ပါတယ
်ဘီရင်ကြီးနဲ့ရွာဆန်ပြီးတဲ့နောက်ပိုင်းမှာကြန့်ရှိနေတဲ့ထိုင်းစိုးရနယ်တော်လကောင်းပေါ့နော်ဆိုထိုင်းနိုင်ငံဒီမန်ဒင်းကပေါ့နော်တော်ဝင်းကားစုနေနဲ့လည်းပဲခမဲတော်ရဲ့လက်ဆောင်နေတဲ့
နောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်ရှင်အရက်ဖက်စစ်ဖက်ဆက်ဆံရေးလေးလာနေတဲ့ကိုရဲမျိုးဟိန်းနဲ့တွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရဲ့ဆွေးနွေးကမ်းကိုလည်းအပြည့်စုံနာဆင်ရမှာပါနောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထိန်းချုပ်ထားခဲ့တဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကမြို့တစ်မြို့ကိုတူရကီတို့ထောက်ပံ့ထားတဲ့ဆီးရီးယားသဘုံတွေကသိမ့်ပိုက်လိုက်နိုင်တဲ့နေ့မှာပဲအမေရိကန်နိုင်ငံသားဝင်ကြီးဟာလည်း6နှစ်အတွင်းကိုရောက်ရှိလာပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ရက်စဲဖို့ဆိုတာနဲ့ပတ်သက်ပြီးဒီကနေ့တနင်္ဂနွေနေ့မှာလန်ဒန်မြို့တော်မှာအမေရိကန်ရဲ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်မနေ့စနေနေ့တုန်းကတော့ဆွစ်ဇာလန်နိုင်ငံမှာရုရှားနိုင်ငံသားဝင်ကြီးဆာဂေးလာဗရော့နောက်အရှေ့အလယ်ပိုင်းဒေသကနိုင်ငံသားဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအရေးတည်ယူဆောင်ရွက်ဖို့လိုအပ်ချက်တွေနဲ့ပတ်သက်ပြီးစဉ်းစားချက်တွေအများအပြားရရှိခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုပေးမယ်လေအသေးစိတ်ကိုတော့ထုတ်ဖော်မပြောပါဘူးဆီးရီးယားနိုင်ငံအလက်ပိုမြို့မှာအပြစ်ခတ်ရက်စဲရေးပြက်ပြားခဲ့ပြီးတဲ့နောက်အမေရိကန်ကရုရှားနဲ့ဆွေးနွေးပွဲတွေကိုဆိုင်းငံ့လိုက်ပြီးနောက်သတင်းနှစ်ပတ်နီးပါးအတွင်းမနေ့စနေနေ့ကဆွစ်ဇာလန်နိုင်ငံလူဆင်းမြို့မှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဆစ်ဆက်ညှိနှိုင်းသူတွေဘက်ကစစ်ပွဲတွေပြင်းထန်နေတဲ့အလက်ပိုမြို့မှာအပြစ်ခတ်ရက်စဲရေးသဘောတူညီချက်တစ်ခုရဖို့စ조사ပန်းစားဆောင်ရွက်ခဲ့ကြတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးကယ်ရီကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
အီရန်လေရက်ကမော်ဆူမြို့ကိုအစ္စလာမ်စစ်သွေးကြွ IS တွေလက်ကနေလွတ်မြောက်လာဖို့ထုတ်စစ်ဆင်မဲ့အကြောင်းဒေသခံတွေကိုသတိပေးတဲ့အနေနဲ့လက်ကမ်းစာဆောင်ထောင်ပေါင်းများစွာကိုလေယာဉ်ပေါ်ကနေကြေးချခဲ့ပါတယ်။မနေ့စနေနေ့နှောင်းပိုင်းကလက်ကမ်းစာဆောင်တွေကိုစပြီးတော့ကြေးချခဲ့တာပါ။မော်ဆူမြို့လွတ်မြောက်ရေးအတွက်စဖို့အချိန်တန်ပြီလို့ကတ်လူမျိုးကောင်းဆောင်တွေကလည်း Twitter စာမျက်နှာမှာရေးသားပါတယ်။အီရန်နိုင်ငံဘက်ကမြို့တော်ကရှီယာမွတ်စလင်ရဲ့ဘာသာရေးပွဲတော်ထဲမှာဒီနေ့တနင်္ဂနွေနေ့မှာအသေးခံဘုံခွဲသမားတယောက်ဖောက်ခွဲတိုက်ခိုက်လို့အနည်းဆုံး2ယောက်သေဆုံးပြီး4ယောက်ဒဏ်ရာရပါတယ်။သူတို့လက်ချက်ဖြစ်တယ်လို့ဘယ်အဖွဲ့ကမှဝန်ခံပြောဆိုတာမျိုးမရှိသေးပေမဲ့အစ္စလာမစ်အစွန်းရောက် IS အဖွဲ့ရဲ့တခြားတိုက်ခိုက်မှုတွေနဲ့ဆင်တူးနေပါတယ်။အခုဘာသာရေးပွဲတော်ထဲမှာပဲမနေ့စနေနေ့ကအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ35ယောက်ထဲမှနေသေဆုံးပြီး50ဒဏ်ရာရခဲ့ပါတယ်။
မြောက်ကိုရီးယားနိုင်ငံကမနေ့စနေနေ့ကတာလပြပဲဒိန်တပ်ဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့မှုအပေါ်တောင်ကိုရီးယားနိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချပါရယ်ဒီစမ်းသပ်မှုဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရှင်းရှင်းလင်းလင်းချိုးဖောက်လိုက်တာဖြစ်တယ်လို့ရန်စားတဲ့တရားမဝင်လုပ်ရတခုလည်းဖြစ်တယ်လို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဒီကနေ့တနင်္ဂနွေနေ့မှာထုတ်တဲ့ကြေညာချက်မှာဖော်ပြပါရယ်မနေ့စနေနေ့ကမြောက်ကိုရီးယားရဲ့တာလတ်ပြည့်ပဲဒိန်တပ်ဒုံးကျည်စမ်းသပ်ပစ်လွတ်ဖို့စ조사ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်လို့အမေရိကန်စစ်တပ်ကအစောပိုင်းတုန်းကပြောဆိုထားတာပါမြောက်ကိုရီးယားအနောက်မြောက်ပိုင်းဒေသမှာမနေ့စနေနေ့လေကဒုံးကျည်ပစ်လွတ်ဖို့စ조사နေတာကိုစောင့်ကြည့်စနစ်တွေကနေသိရှိရတဲ့အကြောင်းအမေရိကန်မဟာဗျူဟာဌာနကပြောသလို NORAD မြောက်အမေရိကလေဆောင်ကာကွယ်ရေးဌာနချုပ်ကလည်းဒီဒုံးကျည်ဟာမြောက်အမေရိကတိုက်အတွက်တစုံတရာချင်းချောင်နိုင်တဲ့အနေအထားမရှိတဲ့အကြောင်းစစ်ဆေးတွေ့ရှိရတယ်လို့ပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားရဲ့ရန်စမှုတွေနဲ့ပတ်သက်ရင်အမေရိကန်ပြည်ထောင်စုကအမြဲတမ်းနဲ့စောင့်ကြည့်နေတဲ့အကြောင်းအမေရိကန်အစိုးရအရာရှိတို့ကပြောပါရတယ်။ဒါအပြင်ရှေ့မြောက်အာရှဒေသလုံခြုံမှုရှိစေဖို့အတွက်မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယား၊ဂျပန်တို့နဲ့အတူအမေရိကန်ကလက်တွဲဆောင်ရွက်နေတဲ့အကြောင်းလည်းပြောဆိုပါရတယ်။အခုပြစ်လွတ်ဖို့စ조사တဲ့မြောက်ကိုရီးယားရဲ့ဒုံးကျည်ဟာ မော်ဆူဒန်တာလပ်ပစ်ထုံးချီဖြစ်ပြီးကူဆောင်းမြူနာကနေပြစ်လွတ်တာဖြစ်တဲ့အကြောင်းအမေရိကန်စစ်ဖက်အရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့လက်ရှိနဲ့လက်တလောထုံးချီဆန်တပ်ပြစ်လွတ်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချတဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရအမေရိကန်ရစ်တပ်တပ်မှုကြီး Grey Rose ကလည်းပြောဆိုထားပါတယ်ရှင်
။အမေရိကန်ဘဏ္ဍာရေးဆိုင်ရာလုပ်ငန်းစုကြီးတစ်ခုဖြစ်တဲ့ Goldman Sachs ရဲ့အမှုဆောင်ရရှိတွေကို Democratic Party ရဲ့သမ္မတလောက် Hillary Clinton က2013ခုနှစ်ထဲမှာပြောဆိုခဲ့တဲ့ဘင်ကွန်သုံးခုရဲ့စာသားအပြည့်စုံတဲ့တူရွေးကောက်ပွဲမဲဆွဲစည်းရုံးပွဲတွေမှာကြုံရမယ့်အခက်အခဲတွေကိုဘယ်လိုကင်တွယ်မလဲဆိုတဲ့အပေါ်သူ့ရဲ့မဲဆွဲစည်းရုံးရဲ့အဖွဲ့ဝင်တွေရဲ့မှတ်ချက်တွေကိုအင်တာနက်အချက်အလက်တွေကိုဖောက်ထွင်းရယူနေတဲ့ WikiLeaks ကဖွင့်ချလိုက်ပါတယ်။ Mrs. Clinton ရဲ့မဲဆွဲစည်းရုံးရဲ့အဖွဲ့မန်နေဂျာ John Podesta ရဲ့ email ကိုပြီးခဲ့တဲ့သတင်းဘက်က WikiLeaks ကဖောက်ထွင်းခိုးယူပြီးတော့ဒီအချက်တွေကိုဖွင့်ချတာဖြစ်ပါတယ်။ဘဏ်လုံမှုဆောင်တွေကို Mrs. Clinton ပြောဆိုခဲ့တဲ့ဘဏ်ဆိုင်ရာပြည်ပြင်ပြောင်းလဲရေးဥပဒေတစ်ခုပြဋ္ဌာန်းဖို့အတွက်အရေးပါတဲ့နိုင်ငံရေးဆိုင်ရာအကြောင်းအရာတွေနောက်သူ့ရဲ့ဘဏ်လုံငန်းကဏ္ဍတွေကပုဂ္ဂိုလ်တွေကစီမင်းစည်းကမ်းတွေကိုတခြားလူတွေနဲ့ပိုသိပါတယ်လို့ပြည်သက်ကိုမြှောက်ပင်ပြောဆိုခဲ့မှုတွေဟာပြဿနာရှိလာနိုင်တယ်လို့ Mrs. Clinton ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဝင်တွေကထောက်ပြထားတာကိုလည်းပေါက်ကြားပြီးထွက်လာတဲ့ email တွေမှာတွေ့ရပါတယ်။Hillary Clinton ဟာငွေကြေးဈေးကွက် Wall Street နောက်ဘဏ္ဍာရေးဆိုင်ရာထိပ်တန်းပုဂ္ဂိုလ်တွေနဲ့တိတ်ပြီးရင်းနှီးလွန်းတယ်လို့သူ့ရဲ့ပါတီရင်းပြိုင်ဘက်အထက်လွှတ်တော်မှ Bernie Sanders ကရောတခြားဝေဖန်သူတွေကပါဆွဆွဲခဲ့ကြပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลท์ไลมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นไปนี่ว่ะครับเนี่ย
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အိန္ဒိယနိုင်ငံဂိုအာမြို့ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ဟာဘင်္ဂလားပင်လယ်ကွေ့ဒေသရင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးဘင်းစတက်အစီအဝေးကိုတက်ရောက်ပါတယ်။ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊မြန်မာ၊နေပေါ်၊သရီလင်္ကာနဲ့ထိုင်းနိုင်ငံတို့ပါဝင်တဲ့ဘင်းစတက်အစီအဝေးမှာတော့လုံခြုံရေး၊ကုန်သွယ်ရေးတို့နဲ့ပတ်သက်ပြီးဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ဒါပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကသီရိလင်္ကာသမ္မတနဲ့လည်းတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့တွေ့ရောက်တဲ့ဒေါက်အောင်ဆန်းစုကြည်ရဲ့သုံးရက်ကြာအိန္ဒိယခီးစဉ်အတွင်းမှာတော့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကတို့ကခေါင်းဆောင်တွေပါဝင်တဲ့ BRICS နဲ့ BRICS တက်ခေါင်းဆောင်တွေရဲ့ညီလာခံကိုလည်းတက်ရောက်ဖို့ရှိပါတယ်။ဘင်္ဂလားပင်လယ်ကွေ့ဒေသတွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးဘင်းစတက်အစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာလည်းတက်ရောက်နေတာကြောင့်ဒေါက်ဆန်းစုကြည်အနေနဲ့လက်ရှိဖြစ်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့ကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်ရှင်
။အောက်တိုဘာလဒုတိယပတ်ထဲမှာရခိုင်ပြည်နယ်နောက်မြောက်ဖက်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော် KI မှာအကြမ်းဖက်သမားတွေကရဲတပ်ဖွဲ့စခန်းတချို့ကိုတိုက်ခိုက်ခဲ့တဲ့အချိန်ကစပြီးတော့အဲ့ဒီဒေသမှာမတည်ငြိမ်မှုပြဿနာတွေဇက်တိုက်ရှိပြီးတင်းမာမှုရှိန်လဲမြင့်နေတုန်းဖြစ်ပါတယ်။မနေ့စနေနေ့ကရဲရရှိ3ယောက်ကိုဓားလက်နဲ့ကင်ဆောင်သူတွေတိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အဲ့ဒီဒေသမှာနေထိုင်တဲ့အစ္စလာမ်အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်မယ်လို့မြန်မာတပ်မတော်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်သူတွေကတော့အခင်းဖြစ်တဲ့နေရာမှာပစ်ခတ်ခံရပြီးသေဆုံးခဲ့ပါတယ်။မောင်တော်ဒေသမှာဇက်တိုက်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေထဲမှာပြီးခဲ့တဲ့ပတ်ထဲမှာလူမျိုးရေးတပ်ဖွဲ့ရဲ့တိုက်ခိုက်နှိမ်နှင်းမှုကြောင့်သေဆုံးသူစုစုပေါင်း29ယောက်ရှိတယ်လို့နိုင်ငံပိုင်သတင်းမီဒီယာကကြေညာပါတယ်။ဒေသခံအစွန်းရောက်400လောက်ဟာအရှေ့လဲပိုင်းဒေသကပုဂ္ဂလိကငွေကြေးထောက်ပံ့မှုကူညီရယူပြီးလက်နေချီလေ့ကျင့်ပေးတဲ့အကြမ်းဖက်တင်နန်တက်ရောက်ခဲ့ပြီးတဲ့နောက်အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေကိုကျူးလွန်တာဖြစ်ပါတယ်။အောက်တိုဘာ9ရက်ကစလို့မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာအကာမူဂျေဟီဒင်အဖွဲ့ကလှုပ်ဆောင်နေတာဖြစ်ပြီးတော့နေမြေရှင်းလင်းမှုတွေကိုဆောင်ရွက်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။
ပါကစ္စတန်နိုင်ငံတွင်းကနေအာဖဂန်နစ္စတန်နိုင်ငံကိုဒီနေ့အတွင်းပြန်လည်ဝင်ရောက်လာတဲ့အာဖဂန်ဒုက္ခသည်3,500နီးပါးရှိလာပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။နေရာရင်းပြင်ကျသူတွေထဲမှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားသူတွေရောအထောက်အထားမရှိသူတွေရောပါဝင်ပါတယ်။ကာဘူးမြို့တော်က UNOCHA ကုလလူသားချင်းစာနာမှုဆိုင်ရာယုံကနေထုတ်ပြန်လိုက်တာမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဒုက္ခသည်5,200လို့လဲဇက်ဖြတ်ကျော်ပြီးပြန်ဝင်လာကြတာဖြစ်ပြီးဒီရေအတွက်ဟာဆိုရင်2009ခုနှစ်ကစလို့မှတ်တမ်းတင်ထားတဲ့ ခုနှစ်ရက်တာအတွင်းဌာနေပြန်သူအများဆုံးအရေးအတွက်လည်းဖြစ်ပါတယ်။ပါကစ္စတန်အနာဘိုင်တွေဘက်ကပြည်ဝင်ခွင့်လိုအပ်ချက်အစ်စ်တွေနဲ့ဖိအားပေးတာတွေမှတ်ပုံနဲ့အထောက်အထားတက်တန်းပို့ပြီးတိုးတောင်းလာတာနဲ့ရဲတွေရဲ့စီးနှင်းတိုက်ခိုက်မှုနောက်ဖမ်းဆီးပြီးနေရက်ရင်ပြန်ပို့မှုပြန်ပို့တာတွေအသက်မွေးဝမ်းကြောင်းကျန်းမာရေးဆောင်ရှားမှုနဲ့ပညာရေးဆိုင်ရာရပိုင်ခွင့်တွေကိုကန့်သတ်လာတာတွေနဲ့အလို့အကန့်အခွင့်အလမ်းမရှိတာတွေကြောင့်ဌာနေပြန်သူအရေးအတွက်များလာတာဖြစ်ပါတယ်။
အင်အပြင်းတိုင်ဖုန်မုန်တိုင်းဆရိကဟာဒီကနေ့တင်းငွေနေ့အစောပိုင်းမှာဖိလစ်ပိုင်နိုင်ငံလူဆုံးချုံကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတော့မိုးလဲသီးထန်ခဲ့တာကြောင့်ဒေသခံ 12,000 လောက်ကိုကယ်တင်ခဲ့ရပါတယ်။ပြင်းထန်တဲ့မိုးကြောင့်တချို့နေရာတွေမြေပြိုပြီးသီးနှံဆိုက်ခင်းတွေလည်းပျက်စီးခဲ့ပါတယ်။မိုးလေဝသခန့်မှန်းချက်တချို့အရတိုင်ဖုန်ဆရိကဟာတနာရီကိုကီလိုမီတာ 130 နှုန်းလောက်နဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အရင်ဦးဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ထိုင်းဘရင်ကြီးနှက်ရွာဆန်သွားတဲ့အတွက်ထိုင်းနယ်စပ်မှာနေထိုင်ကြတဲ့ကရင်လက်နက်ကိုင်ဖွဲ့နဲ့ရှမ်းလက်နက်ကိုင်ဖွဲ့တွေကဝမ်းနဲ့ကြောင့်တဝန်လွာပေးပို့ခဲ့ကြပါတယ်။ဒါအပြင်နယ်စပ်မှာရှိတဲ့ကရင်ရှမ်းမွန်စားတဲ့တောင်ပေါ်တိုင်းရင်းသားတွေကိုထိုင်းနိုင်ငံထဲမှာပညာသင်ကြားခွင့်ရအောင်နောက်ထိုင်းပြည်သူလူထုတွေနဲ့ဤသူအခွင့်အလမ်းတွေပေးပြီးတော့နိုင်ငံသားအဖြစ်အသိအမှတ်ပြုခဲ့ကြတာတွေကိုနေဆက်မှာနေတဲ့တိုင်းရင်းသားလူမျိုးစုတွေကထိုင်းဘရင်ကြီးကိုကျေးဇူးတင်နေကြပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနှစ်နိုင်ငံထိစပ်နေတဲ့နေရာတွေမှာနေထိုင်နေကြတဲ့ကရင်လက်နက်ကိုင်တွေနဲ့ရှမ်းလက်နက်ကိုင်အဖွဲ့နှစ်ခုကနေထိုင်းပြည်ကြီးနှက်ရွာဆန်သွားတဲ့အတွက်ဝန်내ကြောင်းတဝင်လာတွေကိုရေးပို့ခဲ့ကြပါတယ် KNU ကမျိုးသားအစည်းအုံးရဲ့တွဲဖက်အတွင်းမှု1ပြည်တော်တီကတော့ထိုင်းပြည်ကြီးအတွက်ဝန်내ကြောင်းတဝင်လာပေးပို့ခဲ့တဲ့အကြောင်းကိုအခုလိုပြောပါတယ
်နှက်ရွာဆန်ဒီမှာကံကုန်းနဲ့ရဆန်နဲ့ပြတော့ထန်းကြည့်သူပြသားအနေနဲ့ချိုးရဝန်နှင်းနေတဲ့တကွပေါ့လေ။ဒါတွေကိုတော့ကျွန်တော်တို့အပြင်ရှိခဲ့တဲ့အနေနဲ့သတ္တုကံများဝန်နှင်းကြောင်းအကြောင်းကိုပဲကျွန်တော်တို့ကရှာရေးပေးလိုက်တာပဲအသိပေးလိုက်တာပဲလေ။ဝန်နှင်းကြောင်းတုံးလွာပေါ့နော်။နေစားနဲ့ထိုင်းနေစားဆိုတာလေတောက်လျှောက်ဆက်ဆက်နေတဲ့ပုံမှာထိုင်းလူမျိုးနဲ့ပြည်ရင်လူမျိုးတွေကအတူတကွဒီရှိနေကြတပါးတွေပဲရှိနေကြအကြောင်းဆိုတဲ့ဟာကိုလေကျွန်တော်တို့ပေါ်ပြစီခြင်းနဲ့ဆန္ဒပါ။ဟိုလေးသားသမှုရှိတဲ့အနေနဲ့နောက်ပြီးတော့ကျွန်တော်နေစားသစ္စာမှာကရှိနေတဲ့ကိခင်းနေပြင်းတာအစီရင်ရဲ့အနာဆိုင်ကပြည်ပြည်မှလည်းကျွန်တော်တို့ဒီအလံတဝက်ချဂုံပြတာတွေရှိပါတယ်
။ထိုင်းနယ်ဇက်မှာအထူးသဖြင့်ဒုက္ခသည်စခန်း၉ခုရှိပြီးမြန်မာပြည်တွင်းကပြည်တွင်းစစ်နဲ့နိုင်ငံရေးအခြေအနေတွေကြောင့်ထွက်ခွာလာကြတဲ့သူတွေများပါတယ်။ဒီစခန်း၉ခုထဲမှာကရင်ဒုက္ခသည်စခန်းက၇ခုရှိနေတာပါ။ထိုင်းနယ်ဇက်တစ်လျှောက်မှာဒုက္ခသည်ကတော့သသိန်းခွဲကျော်လောက်ရှိနေပါတယ်။ထိုင်းနိုင်ငံဟာဒုက္ခသည်တွေကိုနှစ်ပေါင်း30လောက်ကာလအတွင်းမှာနေရရင်ကိုအတင်းကျပ်ပြန်ပို့တာတွေကိုမလုပ်ခဲ့ပါဘူး။နေဆက်တလျှောက်မှာလည်းထိုင်းနိုင်ငံသားတွေနီးတူအနေကြာနေထိုင်နေတဲ့ကရင်နေအပါဝင်တိုင်းရင်းသားတွေကိုနိုင်ငံသားတွေပေးပြီးလက်ခံလာခဲ့တဲ့ကျွေးစုတွေရှိနေတယ်လို့လည်း KNU ဘက်ကပြောပါရယ်။ဘီရင်ကြီးမရှိတော့ပေမဲ့ထိုင်းအစိုးရနဲ့တော်ဝင်မိသားစုတွေကထိုင်းဘီရင်ကြီးလိုပဲကျဉ်းနာမှုတွေနဲ့စောက်ရှောက်မှုတွေကိုဆက်ပြီးပေးဖို့နဲ့ဘီရင်ကြီးလှုပ်ဆောင်ပေးခဲ့တာတွေကိုမပြတ်ပြဲစေခြင်းဘူးဆိုပြီးတော့လည်းပြောဆိုသွားပါရယ်
။ဒီနေဆက်မှာအစ်ကိုလက်ခံထားတဲ့သူရဲ့စေတနာဂရုဏာတွေကရှိတာလေကျွန်တော်တို့ကအမတန်မှလေးစားစရာကောင်းပါတယ်တန်ဖိုးလည်းထားပါတယ်ဘရင်ကြီးနှက်ရွာဆန်ပြီးတဲ့နောက်ပိုင်းမှာကြံရှိနေတဲ့ဖိုင်ဆိုးရနယ်တော်လကောင်းပေါ့နော်တော့ဖိုင်နိုင်ရင်းသူနိုင်ရင်းသားပေါ့နော်တော်ဝင်သားစုအနေနဲ့လည်းပဲအာခမဲတော်ရဲ့လှုပ်ဆောင်နေတဲ့လုံရည်ဒီအားလုံးကိုလည်းမပစ်သေးပဲနဲ့ဆက်လက်ဖြူဖြူဆောင်ရဲ့ဘုကလည်းပဲအရေးကြီးပါပဲလို့ကျွန်တော်ပြောချင်ပါတယ
်။အလားတူတာချီလေးမြို့နဲ့နီးစပ်တဲ့မဲဆိုင်ချင်းရိုင်ခရိုင်နယ်ဘက်မှာလည်းအနေကြတဲ့ရှမ်းတိုင်းရင်းသားတွေကိုထိုင်းဘီရင်ကြီးနဲ့တော်ဝင်မိသားစုတွေကကြိရှုစောင့်ရှောက်မှုတွေပေးခဲ့ပြီးအဓိကကတော့နိုင်ငံသားအခွင့်အရေးနဲ့ကလေးတွေပညာသင်ကြားနိုင်ရေးတွေကိုထိုင်းဘီရင်ကြီးကမေတ္တာစေတနာထားပြီးလှူဆောင်ပေးခဲ့တာပါ
။ဟုတ်ကဲ့အခုကျမတို့ရှမ်းပြည်မျိုးပဲမကောက်ဒီတိုင်းရင်းအဲ့ဒီထိုင်းနယ်စပ်မှာရှိတဲ့တိုင်းရင်းသားမျိုးကရင်ရောရှမ်းရောမြန်မာရောကလားတွေရောဗာရာမီရောလူမျိုးမျိုးပဲနဲ့အဲလက်မှတ်တွေရအောင်ကူညီပေးခဲ့တဲ့အခုလိုထိုင်းပြည်ကြီးနှက်ရဆန်နဲ့ဒီလိုကြားရတဲ့ကျမတို့တိုင်းဒါအလုံးနဲ့ထိုင်းပြည်သူဓာတ်တွေနဲ့တူထပ်တူထမြဝန်းနေရပါတယ
်။ကျမ်းလူမျိုးတွေကတော့ထိုင်းနိုင်ငံသားတွေကထိုင်းရင်လို့ခေါ်ဝေါ်တုံးဆဲကြပြီးထိုင်းလူမျိုးတွေနဲ့သူတို့ရဲ့ဘာသာစကားဟာအတော်နီးစပ်တာကြောင့်ရှမ်းနေဟာထိုင်းနိုင်ငံသားတွေနီးတူထိုင်းစကားတွေကိုအတော်များများပြောနိုင်ကြပါတယ်။နောက်ထိုင်းနိုင်ငံတောင်ပိုင်းစံခရဗူရီခရိုင်ထဲမှာတော့မွန်တွေလည်းရှိကြပြီးအများသောအားဖြင့်မြန်မာပြည်ကမွန်တွေဟာရွှေ့ပြောင်းလာကြပြီး ထိုင်းနယ်ဇက်မှာအခြေချနေထိုင်ရာကနေစာတင်ကျောင်းတွေကိုစောက်လုပ်ပေးတာတွေပြင်ပညာတော်သူတွေနဲ့အနေကျနေထိုင်တဲ့သူတွေကိုနိုင်ငံသားဖြစ်ပေးပြီးနေထိုင်ခိုင်းခဲ့တာတွေကြောင့်ဒီတိုင်းရင်းသားတွေလည်းထိုင်းပြည်ကြီးကိုချစ်မြတ်လို့ကြပြီးအခုဘုရင်ကြီးနိုင်ရွာဆန်တဲ့ပုံမှာဝမ်းနဲ့ပူဆွေးမှုတွေဖြစ်နေကြပါတယ်ထိုင်းပြည်ကြီးဟာနှစ်နိုင်ငံကြားမှာနေထိုင်နေတဲ့တောင်ပေါ်တိုင ဒီအတွက်ထိုင်းမြန်မာနယ်စပ်မှာအခြေချတဲ့ကရင်မော်ရှမ်းကရင်နီတိုင်းရင်းသားတွေဟာထိုင်းနိုင်ငံသားတွေအဖြစ်ယက်တီနေထိုင်ကြရတာဟာထိုင်းပြည်ကြီးရဲ့ကျေးဇူးတွေကြောင့်လို့လည်းပြောဆိုကြပါရစေ။
ရရှိမှာခင်ဗျာ။အစီအီတနင်္ဂနွေနေ့ပြစ်ခတ်ရစေးရီတနှစ်မြောက်ခန်းနာကျင်းပရာမှာလက်ရှိအစိုးရရဲ့ငင်းငယ်လမ်းပြမြေပုံတက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့မိကုံးမှာထည့်သွင်းပြောသွားတာတွေ့လိုက်ရပါတယ်။နိုင်ငံရေးမှုပေါင်းပြင်ဆင်ပြီးတဲ့နောက်ကျင်းပတဲ့28ရာစုပင်လယ်ကြီးလာကန်ရလဒ်တွေကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးပြင်ဆင်ပြီးသားအဲ ရှိနိုင်မလဲလာမယ့်အင်္ဂါနေ့ဓာတ်အလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလို့သူတွေ VOA မြန်မာပိုင်းကိုဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA မြန်မာပိုင်းကအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဓာတ်ရဲ့ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်ပရောဂျက်တွေကိုကြိုဆိုပါရခင်ဗျာ
။ VOA ရဲ့တနင်္ဂနွေနေ့ညချမ်းအတန်လွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်။ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကိုပြည်သူကအားကိုးနိုင်တဲ့တပ်ဖြစ်လာအောင်တည်ဆောက်ဖို့လိုသလိုပြည်သူကရွေးချယ်တင်မြှောက်ထားတဲ့ရက်ဖက်နိုင်ငံရေးသမားတွေဘက်ကလည်းစစ်တပ်ကိုဒီမိုကရေစီနီးလန့်အရာထိန်းချုပ်သွားနိုင်တဲ့အနေအထားဖြစ်အောင်လုပ်ဖို့လိုတယ်လို့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကိုလေ့လာနေတဲ့တကောင်းနိုင်ငံရေးလေ့လာမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောဆိုလိုက်ပါတယ်ကိုရဲမျိုးဟင်းကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ပါရှင
်ကိုရဲမျိုးဟင်းခုလိုပြောရလားတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကျေးဇူးတင်ပါတယ်
ဆိုတော့ဒီစစ်ဖက်အရဖက်ဆက်ဆံရေးလုပ်နေကြရဲဆိုတော့အခုဒီအစိုးရနဲ့ဒီစစ်တပ်ရဲ့အနေဒီအစိုးရပေါ့နော်အနေဒီအစိုးရနဲ့စစ်တပ်ရဲ့လက်ရှိဆက်ဆံရေးအနေအထားကဘာလိုမျိုးရှိလဲပါကိုရင်းတို့ဘယ်လိုသုံးသပ်လို့ရလဲ
ဟုတ်လက်ရှိဆက်ဆံရေးအနေအထားအရဆိုရင်တော့ကျွန်တော်ပူးပေါင်းဆက်ဆံနဲ့ပူးပေါင်းဆောင်ရွက်တဲ့အနေအထားတွေကိုကျွန်တော်တို့အများကြီးတွေ့ရပါတယ်သူတို့ညာလဲသူ့မှာစိန်ခေါ်မှုနဲ့ဟိုပြဿနာ၃ခုကအဓိကရှိနေတဲ့အခါကျတော့တချို့နေရာမှာပူးပေါင်းဆောင်ရွက်ပေးမယ်လေပူးပေါင်းဆောင်ရွက်တဲ့လောက်ဟိုနိုင်တဲ့လောက်ပူပေါင်းဆောင်ရွက်ခြင်းတလောက်ပူပေါင်းဆောင်ရွက်နိုင်တဲ့အနေအထားမျိုးကျွန်တော်တို့မတွေ့နေရသေးဘူးဆိုတော့အဲ့ဒီဟာမျိုးလည်းရှိခဲ့ပြီးတော့အဖွဲ့အစည်းအတွင်းမှာလည်းဒါသူက institution တစ်ခုလုံးနဲ့အဖွဲ့အစည်းတစ်ခုလုံးနဲ့တည်ဆောက်ထားတာမျိုးဖြစ်တဲ့အတွက်ဟိုလူတဦးတယောက်တည်းကနေရွှေ့ဖို့မလွယ်တဲ့အခါကျတော့တဖြည်းဖြည်းအချိန်ယူပြီးတော့ဆောင်ရွက်ရမယ့်ကိစ္စမျိုးတွေလည်းကျွန်တော်တို့တွေ့ရပါတယ်အဲအဓိကကတော့လက်ရှိချိန်မှာဟိုအပြုသဘောဆောင်တဲ့တိုးတက်မှုတွေကျွန်တော်တို့အများကြီးတွေ့ရတယ်သူတို့ညာစိန်ခေါ်မှုတွေအများကြီးရှိနေသေးတယ်နောက်တစ်ချက်ကကျတော့လက်ရှိအချိန်ကိုအကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့ဟိုနောက်ဆုံးအချိန်လို့ယူဆပြီးတော့နောက်ထပ်အသွင်မကူးပြောင်းမယ်နဲ့လက်ရှိအချိန်မှာပဲရပ်တည်သွားမှာလက်ရှိအချိန်နေတိုင်းပဲကျွန်တော်တို့ဆက်ပြီးတော့ဟိုဒါကိုခိုင်မာအောင်လုပ်သွားမှာလဲကျွန်တော်တို့စိုးရိမ်နေရပါတယ်ဒါကျွန်တော်တို့နိုင်ငံကဒီမိုကရေစီက institution အရာရောကျွန်တော်တို့ဟိုဒီမိုကရေစီမူမောင်နေအရာလဲဒီမိုကရေစီမဖြစ်သေးဘူးဆိုတဲ့အချက်ကိုတော့အားလုံးလက်ခံပြီးတော့တကယ်ပြောင်းလဲဖို့တို့စူးစမ်းမှာထပ်ပြီးတွန်းဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ခင
်ဗျ။ဟိုစစ်တပ်ထဲမှာအခက်အခဲရှိတယ်။ကြောင်းလေးဖို့အတွက်ဖွဲ့စည်းတစ်ခုလုံးအတွက်သူတိရမလားအခက်အခဲတွေရှိတယ်ရှိတယ်ဆိုတော့ကျွန်တော်တို့မကြာခဏဟိုကြားလိုက်ရတယ်။ဆိုတော့အဲ့ဒီလိုရှိနေတဲ့အခက်အခဲတွေရောကိုရဲတို့လိုဒီဟိုရပ်ဖက်ဖွဲ့စည်းတွေကနေပြီးတော့ကြော်လွှားနိုင်ဖို့အတွက်ဘယ်လိုစဉ်းစားကြလဲ။ဘာတွေများလှုပ်ဆောင်ဖို့လိုအပ်နေလဲ
။ဟုတ်ကျွန်တော်တို့မြင်ရတော့ကျွန်တော်ဟိုအဓိကကျွန်တော်တို့မြင်ရတော့အနာဂတ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးဒီမိုကရေစီနိုင်ငံရဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုင်ရာလက္ခဏာအရကျွန်တော်တို့က အရက်ဖတ်နိုင်ငံရေးသမားတွေကနေပြီးတော့စစ်တပ်ကိုကျွန်တော်တို့ထိန်းချုပ်နိုင်ရမယ်ကျွန်တော်တို့အရက်ဖတ်နိုင်ငံပြည်သူ့ရွေးချယ်တင်မြောက်ထားတဲ့အရက်ဖတ်နိုင်ငံရေးဖွဲ့စည်းရေးနေပြီးတော့စစ်တပ်ကိုကျွန်တော်တို့ကထိန်းချုပ်ထားနိုင်ရမယ်ဆိုတဲ့အမြင်ရှိတယ်လို့ထိန်းချုပ်မှုတစ်ခုတည်းရမယ်ပြဿနာရဲ့အဖြစ်မဟုတ်ပါဘူးကျွန်တော်နောက်တစ်ခုပါရှိလဲဆိုတော့စစ်တပ်ကိုယ်တိုင်လည်းတိုင်းပြည်ကိုတကယ်တမ်းကာကွယ်ပေးနိုင်တဲ့ထိရောက်ပြီးတော့စွန့်ရည်ထက်မြက်တဲ့ပြည်သူ့ကိုတာဝန်ခံနိုင်တဲ့တပ်စုတပ်ဖွဲ့မျိုးဖြစ်ဖို့လိုတယ်ဆိုတဲ့အမြင်ကျွန်တော်တို့မှာရှိပါတယ်တို့တစ်ဖက်ကလည်းရပ်ဖတ်နိုင်ငံရေးသမားတွေကိုယ်တိုင်ကလည်းသူတို့ကိုသူတို့စွန့်ရည်မြှင့်ပြီးတော့တကယ်အရေးချင်းရှိရှိနဲ့ကျွန်တော်တို့ဒီစစ်တပ်ကိုထိန်းချုပ်သွားနိုင်တဲ့အနေအထားမျိုးဒီမိုကရေစီနည်းလမ်းရထိန်းချုပ်သွားနိုင်တဲ့အနေအထားမျိုးဖြစ်အောင် institution တွေကိုတည်ဆောက်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်ဆုံးအဓိကကြဆုံးအတားအဆီးတစ်ခုကတော့ဒီနိုင်ငံရေးခေါင်းဆောင်တွေရဲ့နိုင်ငံရေးကိုပြုပြင်ပြောင်းလဲလိုတယ်မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲလိုတယ်နိုင်ငံရေးအာတီတာလို့ political world ကအရေးကြီးဆုံးလို့ကျွန်တော်မြင်ပါတယ
်ပြီးခဲ့တဲ့ဒီဟိုပင်လုံ21ရာစုပင်လုံညီလာခံမှာလဲဒီအရက်ဖက်အဖွဲ့အစည်းတွေအခမ်းအနားဟိုဦးစားပေးပြီးတော့ဟိုဦးစားပေးတဲ့နယ်သူတို့အနေနဲ့ပါဝင်တဲ့နယ်ဆိုပြီးတော့ပြောခဲ့ကြတာရှိတယ်အနေဒီအစိုးရအစောပိုင်းမှာဒီအရက်ဖက်အဖွဲ့အစည်းတွေအခမ်းအနားကိုသိပြီးတော့အလေးဒီ21ရာစုပင်လုံညီလာခံအတွက်ပေါ့နော်အလေးမပေးအရေးမပေးတဲ့ဟာမျိုးလေးပုံစံလေးတွေပေါက်ခဲ့တော့အဲ့ဒီရပ်ဖက်အဖွဲ့စီးတွေကနေတောင်းဆိုကြတာတွေရှိတယ်။နောက်ပိုင်းမှာပါဝင်လာတာတွေလည်းတွေ့ရပါတယ်။လူတွေလည်းအများကြီးတက်ကြတယ်ဆိုတော့ဒီလိုမျိုးနေရာတွေမှာကြတော့ကိုရဲမျိုးဟိန်းတို့ရဲ့အခန့်ကဏ္ဍဘယ်နေရာလောက်မှာရှိတယ်လဲ
။ကျွန်တော်တို့ဆိုရင်ဒီပြီးခဲ့တဲ့21ရာစုပင်လုံးမှာဆိုရင်ကျွန်တော်တို့ဟိုပါဝင်တဲ့ပါဝင်ထိုက်သူတွေအနေနဲ့ကျွန်တော်တို့တက်ပါတယ်။ကျွန်တော်အစိုးရဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်။ကျွန်တော်တိုင်းသားလက်နက်ကိုင်နေဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်။ကျွန်တော်ပြီးတော့ဒီတိုင်းဟိုပါတီတွေဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်ပေါ့။အဲအဲ့တော့တဖွဲ့ကိုပေါဝင်တဲ့ပေါဝင်တဲ့သူ၃ဖွဲ့မှာတဖွဲ့ကိုကျွန်တော်စာရဲ၂ဆောင်စီကျွန်တော်တင်ခွင့်ရပါတယ်။နဲ့တင်နေတော့ကျွန်တော်တို့ကပါတီတွေဘက်ကပေါဝင်တဲ့ပေါဝင်ထိုက်သူအစိုးတင်တဲ့အတွက်ပါတီတွေဘက်ကနေတော့ကျွန်တော်၂ဆောင်တင်ပါတယ်။အဲဒါမျိုးလေးတော့ကျွန်တော်တို့ဒီဟိုအပြင်ကရှိနေတဲ့ဟိုအစိုးရရဲ့ policy မူဝါဒရေးကအပြင်မှာရှိနေတဲ့ဒီမူဝါဒရေးတာလေးလာရေးအဖွဲ့တွေဒီအရက်ဖက်အဖွဲ့ကြီးတွေကိုတော့ကျွန်တော်လမ်းကြောင်းလေးတွေပို့ပြီးပွင့်လာပါတယ်အရင်တော့ဆိုရင်တော့ဒါစစ်အုပ်ချုပ်ရေးလက်အောက်မှာကျွန်တော်တို့အနှစ်ပေါင်းများစွာနေခဲ့တဲ့ခါကျတော့မူဝါဒရေးကချမှတ်တဲ့ခါပဲဖြစ်ဖြစ်မူဝါဒရေးကစဉ်းစားတဲ့ခါပဲဖြစ်ဖြစ်အဲ့ဒါတွေကိုကျွန်တော်တို့ထည့်မစဉ်းစားကြအောင်ဟိုဒီလူတယောက်ရဲ့ဆုံးဖြတ်ချက်ကပဲလူတယောက်ရဲ့စဉ်းစားချက်ကပဲမူဝါဒတွေဖြစ်လာခဲ့တဲ့ခါတော့ကျတော့အခုခါကျတော့ကျွန်တော်လမ်းကြောင်းလေးတွေကျွန်တော်ပို့ပြီးပွင့်လာတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗ
ျကျွန်တော်တို့လည်းဒီညီညာရေးဆွေးနွေးပွဲတွေဘာတွေမှာသွားပြီးတော့တည်င်းယူဘူးတယ်လေ့လာဘူးတာတွေရှိတော့အရင်တုန်းကဆိုရင်ပေါ့နော်ဒီအစိုးရအပြောင်းလဲမဖြစ်ခင်မှာဆိုလို့ရှိရင်စစ်တပ်ကဒီညဉ့်ညဤစနေပေါ်တက်လာတဲ့ဗိုလ်ချုပ်တွေကဟိုတခါလေးကြာမောဆက်ဆံတာတွေပါတွေပါကျွန်တော်တို့တွေ့ခဲ့ရဘူးလေဆိုတော့အဲ့လိုအနေအထားတွေကတော့သူတို့ရဲ့ဒီဟောပေါ့နော်ဒီဟိုပုံကတူးချင်းစီဒီအစီပေါ်တက်လာကြလူတွေရဲ့ဒီကိုနေကိုဟာအနေအထားပေါ့နော်ပြုမှုပြောအဆိုတွေအဲ့ဒါတွေရောပြောင်းလဲလာတာတွေ့ရတာဘယ်လိုမျိုးရှိလဲ
စိန်ခေါ်မှု၃ခုရှိတယ်လို့ကျွန်တော်တို့မြင်တယ်။တစ်ခုကတော့အတွေးခေါ်ပိုင်းဆိုင်ရာစိန်ခေါ်မှုပေါ့။ဒါနှစ်ပေါင်းများစွာကျွန်တော်တို့ဟိုစစ်ကြောင်းတွေမှာစစ်အာဏာရှင်တွေကနေပြီးတော့အတွေးခေါ်တွေတွတ်သွင်းခဲ့တဲ့အတွက်အတွေးခေါ်ပိုင်းဆိုင်ရာစိန်ခေါ်မှုသူတို့မှာအဲ့ပြဿနာတစ်ခုရှိနေတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီ institution ပေါ့အဖွဲ့အစည်းဆိုင်ရာပြဿနာအဲ့စိန်ခေါ်မှုတစ်ခုရှိနေတယ်။ဘာဖြစ်လို့လဲဆိုတော့ဒါကျွန်တော်တို့ဘာလို့မြင်လဲဆိုတော့နှစ်ပေါင်းများစွာကျွန်တော်တို့က human rights abuse လို့ခေါ်တဲ့ဒီလူခွင့်ဆိုင်ရာချိုးဖောက်မှုတွေဟိုဟိုဒီအဖွဲ့အစည်းအတွင်းမှာအဖွဲ့အစည်းပုံစံမကျတဲ့ဟာမျိုးတွေကျွန်တော် professional မဖြစ်တဲ့အမူအကျင့်တွေကျွန်တော်တို့အများကြီးတွေ့ကြရတယ်။အဲ့စိန်ခေါ်မှုကကုချိန်တီဆွဲနေလို့ကျွန်တော်တို့မြင်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံရေးဆိုင်ရာပြဿနာပေါ့နိုင်ငံရေးဆိုင်ရာစိန်ခေါ်မှုရှိတယ်။အဲ့ဒါတော့ခုလက်ရှိလွတ်တော်ထဲမှာ25ရာခိုင်နှုန်းတက်မလို့ကနေပြီးတော့ဝင်နေတယ်။အဲနိုင်ငံရေးဗီဒီယိုအာဏာကိုလည်းတော်တော်များများကင်ထားလာတော့ကျွန်တော်တို့အဲ့3ခုကတော့အဓိကစိန်ခေါ်မှုတွေလို့ကျွန်တော်တို့မြင်တယ်။အဲ့3ခုကိုကျွန်တော်တို့ကတဖြည်းဖြည်းချင်းကျွန်တော်ညှိနှိုင်းဆွေးနွေးတဲ့နီလန်းနဲ့တဖြည်းဖြည်းချင်းတောင်းတဲ့တောင်ယုံကြည်မှုတိဆောက်တဲ့နီလန်းနဲ့ဒါကျွန်တော်တို့တိုင်းပြည်ကိုပိုကောင်းစေခြင်းနဲ့အမြင်နေနဲ့ကျွန်တော်ဖြည့်ရှင်းသွားရမယ်လို့ကျွန်တော်အလိုမြင်ပါတယ်ခင်ဗျ
ဒီအခုကျွန်တော်တို့ပြောနေကြတဲ့ဒီအရက်ဖက်ဟိုဟောပေါ့နော်စစ်ဖက်ဆက်ဆံရေးအပြင်အခုကိုရဲတို့အနေနဲ့ကဒီလုံခြုံရေးကဏ္ဍကိုလည်းလှုပ်တယ်လုံခြုံရေးကြတာကဘယ်လိုမျိုးတွေမှာဟိုလှုပ်ဟုတ်စဉ်းစား
အဓိကတော့ဗျာကျွန်တော်တို့ကစကားနဲ့ပြန်ဆက်ရမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာစစ်တက်က1962တည်းအာနာသိမ်းခဲ့တယ်အာနာသိမ်းပြီးတဲ့အခါကျတော့လုံခြုံရေးလို့ပြောလိုက်ရင်ဒါစစ်တပ်ရဲ့လုပ်ငန်းလို့ပဲသူကမြင်ကြတယ်ဒါကျွန်တော်တို့က traditional ဟို security လို့ကျွန်တော်ပြောကြတာပေါ့ဟိုလက်နက်ကင်ပြီးတော့စစ်တိုက်မှဒါလဲစစ်တပ်ရဲ့လုံခြုံရေးလို့မြင်တယ်တိုးတော်ညာလဲ1962တည်းနှစ်ပေါင်းများစွာအုပ်ချုပ်ပြီးနောက်ပိုင်းမှာကျတော့ဘာပြဿနာတွေဖြစ်လာလဲဆိုတော့တခြားလုံခြုံရေးဆိုင်ရာပြဿနာတွေအများကြီးကြုံလာတယ်သဘောဘေး NL ဆိုင်ရာလုံခြုံရေးစီးပွားရေးဆိုင်ရာလုံခြုံရေးလူသားလုံခြုံရေးအစားအသောက်လုံခြုံရေးဆိုင်ရာပြဿနာတွေအများကြီးတို့တွေ့လာရတယ်အဲ့တော့တကယ်တော့ဒါစစ်တပ်တစ်ခုတွေဖြည့်ရှင်းလို့မရတဲ့ပြဿနာလုံခြုံရေးဆိုတဲ့ဟာဒါလူဖွဲ့စည်းတစ်ခုလုံးရဲ့လုံခြုံရေးဒီဘက်ကမှဆိုလူသားလုံခြုံရေးပို့ပြောလာတော့တိုးတော်ညာလည်းအဲ့ဒီလိုမျိုးလုံခြုံရေးကိုလူတခြားသောနိုင်ငံရေးသမားတွေအရက်ဖက်ဖွဲ့စည်းတွေပြောဖို့ကြတော့ဒ ီသူတို့မှာ capacity က limit ဖြစ်နေတယ်ဒီပြောဖို့ပြောနိုင်ဆိုနိုင်ဇွမ်းကအကန့်အသတ်ဖြစ်နေဘာဖြစ်လို့လဲဆိုတော့ဒီမှာစစ်တပ်ကတခြားလုံးမဲ့လုံခြုံရေးဆိုတာသူတို့ကိစ္စလိုပဲထင်ပြီးတော့သူတို့အုပ်ချုပ်လာတာအဲ့တော့ကျွန်တော်တို့ဒီဘက်ကမှာနိုင်ငံရေးအတွင်းကူပြောင်းမယ်ဆိုရင်ဒီလုံခြုံရေးကဏ္ဍဆိုတာလူဖွဲ့စည်းတစ်ခုလုံးဝိုင်းစင်းစားမယ်ကဏ္ဍဆိုတဲ့အတွေးခေါ်ကျွန်တော်တို့ပြောင်းမှုလိုတယ်ပေါ့အတွေးခေါ်ပြောင်းမှုလိုတယ်ပြီးတော့လုံခြုံရေးကဏ္ဍကိုတကယ်စဉ်းစားတဲ့အခါကျရင်တိုင်းပြည်ကိုဦးဆောင်မှုပြည်သူတွေကရွေးချယ်ထားတဲ့ပြည်သူ့ကိုယ်စားလှယ်တွေကနေပြီးတော့ဦးဆောင်ပြီးစဉ်းစားတင်တယ်ဆိုတဲ့အတွေးခေါ်ကျွန်တော်တို့ပြောင်းမှုလိုတယ်ဆိုတော့အဲ့ဒီလိုမျိုးပြောင်းတာကကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့လုံခြုံရေးဆိုင်ရာအယူအဆပြောင်းလဲစေတဲ့ paradigm ပြောင်းလိုက်ကိစ္စပေါ့အဲကျွန်တော်တို့ကတော့အဲ့ဒါကိုအဓိကထားပြီးတော့တည်ပြီးတော့ကျွန်တော်တို့ဦးစားပေးပြီးတော့ကျွန်တော်တို့ advocacy လုပ်တယ်ဒါကိုတည်ပြီးတော့ကျွန်တော်ဦးစားပေးပြီးတော့လူလူကြားထဲမှာပြည့်ပြည့်နဲ့နဲ့ဖြစ်အောင်ကျွန်တော်တို့လုပ်ပါတယ်ခင်ဗျာ
လုံခြုံရေးဆိုတာဟာလက်နဲ့ကန်ပြီးတော့တည်မှာစောင့်ကြက်နေတဲ့လုံခြုံရေးနဲ့မကောက်တခြားကဏ္ဍတွေအများကြီးရှိတယ်ဆိုတော့လူလူသိအောင
် awareness လုပ်ပါတယ်ပြီးတော့ဒီဟိုရက်ဖက်လူဖွဲ့စည်းတွေကိုယ်တိုင်ကိုယ်ကလည်းဒီလုံခြုံရေး sorry ရပ်ဘက်လူပတ်စီတွေရောရပ်ဘက်နိုင်ငံရေးသမားတွေကိုယ်တိုင်ကိုယ်ကလည်းလုံခြုံရေးဆိုတာသူတို့ကိစ္စပါသူတို့ဥဆောင်ပြီးလုံးဝမဲ့ကိစ္စပါဆိုတဲ့ဟာကိုအသည့်ကိုကျွန်တော်တို့ဖြစ်လာအောင်ပေါ့အဲကျွန်တော်တို့အဲ့လိုမျိုး advocacy လုပ်တယ်တစ်ဆက်တည်းမှာပဲအဲ့လိုလုံခြုံရေးကိုစနစ်တကျစဉ်းစားဖို့ဆိုရင်ကျွန်တော်တို့အနေနဲ့ခုနပြောတဲ့ capacity လို့ခေါ်တဲ့အရေးချင်းတွေအများကြီးလိုလာတယ်အသိပညာတွေအများကြီးလိုလာအဲ့ဒီအသိပညာတွေအရေးချင်းတွေကတစ်လျှောက်လုံးကျွန်တော်တို့သင်သက်ခံထားသလိုခံထားရတဲ့အတွက်အဲ့ဒီအသိပညာတွေပြန်ဖြည့်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ advocacy တခုကနိုင်ငံတကာအတိုင်းအဝန်ကိုလည်းလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာရပ်ဖက်လူဖွဲ့စည်းတွေရပ်ဖက်နိုင်ငံရေးသမားတွေရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ဒါကျွန်တော်တို့ advocacy လုပ်ပါတယ်ခင
်ဗျ။ဟုတ်ကဲ့အခုဆိုရင်မဲ့ဒီစစ်တပ်ကတာဝန်ရှိတဲ့သူတွေရောအနယ်ဒီပါတီအစိုးရဘက်ကတာဝန်ရှိတဲ့သူတွေတောင်အာဖရိကမှာသွားပြီးတော့ဒီသူတို့လေလာကြီးသွားကြပါမယ်။ဒါမျိုးစစ်တပ်ကောင်းတဲ့လက္ခဏာပေါ့နော်။ချစ်တိုးလာတဲ့ချစ်ကိုချီလန်းထပ်ပြီးတော့တိုးလာတဲ့လက္ခဏာတွေပေါ့။နောက်နိုင်ငံခြားအဖွဲ့အစည်းနဲ့ပေါင်းဟိုဖိတ်ခေါ်ပြီးတော့လှုပ်ဆောင်တယ်ဟောပြောပွဲတွေလုပ်တယ်တာသိပညာရှင်တွေဖိတ်ခေါ်တယ်ဆိုတော့ဘယ်လိုအဖွဲ့အစည်းတွေဘယ်လိုပုံကိုယ်တွေများဟုတ်ပါဝင်ပါ
အဓိကတော့ကျွန်တော်တို့ကဒီဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးနယ်ပယ်နဲ့လုံခြုံရေးကဏ္ဍမှာတကယ်တမ်းကျွမ်းကျင်တဲ့ဟိုလူတွေပေါ့ဟိုကျွန်တော်တို့ဥပမာတရားပြောမယ်ဆိုရင်ဒီ Texas University ကဟို Professor Jordan Brandy ဆိုရင်အဲသူအရက်ဖက်စစ်ဖက်ဆက်ဆံရေးကိုသူလေ့လာနေရလဲကြာပြီဒါထဲမှာ expert လို့ကျွန်တော်တို့ပြောလို့ရတယ်အဲသူဆိုရင်ကျွန်တော်တို့ရန်ကုန်ကိုခေါ်တယ်ခေါ်ပြီးတော့သူ့ကိုကျွန်တော်တို့ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးခိုင်းတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အသိပညာဖြန့်ပြူးဖို့ကျွန်တော်စူးစမ်းတယ်ပေါ့အဲလိုပဲအလားတူတခြားသောဟိုတိတ်မကြခင်မှာကျွန်တော်တို့ Indonesia အသွင်ကူးပြောင်းမှုမှာဥဆောင်ပြီးဆောင်ရွက်ခဲ့တဲ့ဒီဗိုလ်ချုပ်ကြီးAugust ပေါ့ August 3 Jojo ကိုကျွန်တော်တို့ခေါ်ဖို့အတွက်စဉ်းစားနေတယ်ဒါသူဆိုရင်လည်းဒီထဲမှာဗိုလ်ချုပ်ကြီးဆိုပေမဲ့စစ်သားဆိုပေမဲ့လည်းအတွင်ကူပြောင်းမှုသူကိုယ်တိုင်ဥဆောင်ပြီးတော့တက်မလို့ဆိုင်ရန်ပြုပြင်ပုံလေးအများကြီးလုပ်ခဲ့တယ်လို့ဆိုတော့သူရှီကကျွန်တော်လေ့လာကြရတယ်လည်းအများကြီးရှိတယ်ကျွန်တော်တို့ရှီကနိုင်ငံရေးသမားတွေကျွန်တော်တို့ရှီကဟိုဒီတက်မလို့ဘက်ကလူတွေကျွန်တော်တို့ရှီကတိုင်းရင်းသားလက်နက်ကိုင်တွေအကုန်လုံးကဒါမျိုးတွေကိုကျွန်တော်အတွေ့အကြုံဟိုမျှဝေရင်းနဲ့ကျွန်တော်တဆင်ချင်းသွားရမယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့လို့ဒီမှာပြတဲ့မှာလုံနေလုပ်ငန်းစဉ်တွေအကြောင်းတော့သိရပြီပေါ့နော်ဆိုတော့အမေရိကကိုလာတဲ့အကြောင်းလေးကိုလည်းဟိုပြောပြပြောင်းဘာကိစ္စနဲ့ရောက်နေလဲဆိုတာလေ
းအဓိကကတော့ကျွန်တော်တို့ဒီကိုလာတဲ့အဓိကအကြောင်းကတော့ဒီဟိုကျွန်တော်တို့နိုင်ငံမှာတော်တော်လေးရှားပါတဲ့လက်ရှိချိန်မှာတော်တော်လေးရှားပါနေ think tank ပေါ့ think tank ဆိုတော့ဒီမူဝါဒရေးရာလေးလာပြီးတော့အကြံပေးညံပေးတဲ့ကျွန်တော်တို့ဟိုအဖွဲ့ကြီးတွေပေါ့အတွေးခေါ်အဖွဲ့အသင်းကြီးတွေကျွန်တော်တို့ရှိမှာမရှိဘူးအဲအဲ့လိုမျိုးကျွန်တော်တို့များများပေါ်လာဖို့အရေးကြီးတယ်ဆိုတဲ့ဟာအတွက်ဒီမှာကျွန်တော်တို့လာပြီးတော့အမေရိကန်နိုင်ငံရဲ့ think tank အဖွဲ့တွေအမေရိကန်နိုင်ငံမှာဒီမူဝါဒတွေဘယ်လိုချမှတ်လဲ think tank တွေကိုအားနေပြီးတော့မူဝါဒချမှတ်တဲ့လူတွေ ਨੇ ဘယ်လိုဆက်သွယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဒါအဓိကထားပြီးတော့လာပြီးလေ့လာတာပါခင်ဗ
ျဟုတ်ကဲ့မြန်မာနိုင်ငံမှာဟိုစောစောကိုရဲပြောတာထဲမှာပါပါတယ်ဟိုနောက်ကြကြနေခဲ့တာဒီဆွမ်းအားပေါ့နော်ဒီအတွေ့အခေါ်ပညာရှင်တွေလူဆွမ်းအားရောဒီအတွေ့အခေါ်ပညာရှင်တွေရောအများကြီးနောက်ကျကြံခဲ့ရဆိုတော့အများဆုံးမြန်မြန်လုံနိုင်လေမြန်မြန်ဖြစ်လေကောင်းလေပေါ့ဗျ
ာဟုတ်ကဲ့
အဲ့တော့ကိုရဲအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့
ဒါကတော့ကိုရဲမျိုးဟင်းကိုကိုစုံဝင်းလိုင်ကတွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နှာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ16ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ကြရအောင်ပါရှင်
ပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုတ်ကိုလည်းနောက်ဆုံးမှမေတ္တာဒေးလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်။ဒီတစ်ပတ်တော့ကျွန်တော်တို့ဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာအထူးသောရရှင်တွေစိတ်ဝင်စားနေတဲ့သတင်းတွေကဒီသောရရှင်တွေ Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့မက်ချက်တွေကိုကောက်နှုတ်ပြီးတော့ဖော်ပြပေးကြပါတယ်။ပထမတစ်ခုကတော့ဒီရခိုင်ပြည်နယ်အတွင်းမှာဖြစ်တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့ဒီမက်ချက်တွေကတချို့ကိုဖော်ပြပေးကြတာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြားဆောင်ရဲတပ်စခန်း3ခုတနင်္ဂနွေနေ့အော်တိုဘာလ9ရက်နေ့မှာစတင်တိုက်ခိုက်ခံရပြီးတော့အဲမှာလဲရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့ရပြီးတော့အင်္ဂါနေ့မှာလဲနောက်ထပ်တိုက်ခိုက်မှုနဲ့ကြုံရပြီးတော့အဲဒီမှာလဲရဲတပ်ဖွဲ့ဝင်တွေထပ်ပြီးတော့ကြာရပါပြီ။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကလည်းအနည်းဆုံး10ဦးကျော်တေဆုံးသွားတာပါ။ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေရဲ့လက်တံနဲ့တရားခံအောင်ပတ်သက်ပြီးတော့ရဲတော်တော်ကြားတဲ့အထိအတိအကျမသိရပါဘူး။ရဲတပ်ဖွဲ့ဝင်တွေတေဆုံးပြီးတော့လက်နက်တွေလည်းပျောက်ဆုံးသွားရလို့မောင်းတော်ဒေတာတွေမှာတပ်မတော်ကအင်အားသုံးပြီးတော့နေမြေရှင်းလင်းရေးဆောင်ရွက်မှုတွေကြောင့်လည်းလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေကလည်းထွက်ပေါ်ခဲ့တာပါ။ဒေတာကန်နေအနေနဲ့လည်းတော်တော်ကိုကြောက်ကြောက်ရွံ့ရွံ့ဖြစ်နေကြရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းတွေရအောင်မှရေးလာကြတဲ့အမှတ်ချက်တွေကတော့တော်တော်လေးကိုစိုးစိုးရွားရွားမှတ်ချက်တွေပဲများပါတယ်။အဲ့ထက်မှရှာရှာပပတချို့စာတွေမှာတော့ဒီသူ့ဘက်ကိုယ့်ဘက်မျက်မျက်တက်တာရေးထားတာတွေတွေ့ရပါတယ်ရှင်။ဒီမှာဒီအော့စကာကို MMT ဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးထားတာက
အချင်းချင်းသူ့ကြောင့်ငါကြောင့်လို့ဆိုပြီးတော့နှိတ်ကုတ်ဖို့အကွက်လိုက်ရှာပါဇက်ရသာငံပြောနေဆဲနေရမယ့်အချိန်လား။နောက်ပြဿနာကိုဖြေရှင်းဖို့အားလုံးတညီတညွတ်တတန်တဲ့နဲ့ဒီအကျန်းဖတ်မှုတွေကိုဝိုင်းဝန်းဆန့်ကျင်ရမယ့်အချိန်လားဆိုတာကိုခွဲခြားသိနိုင်ကြမယ်ထင်ပါတယ်
။အားလုံးဒီကိစ္စကိုဝိုင်းဝန်းပြီးတော့ဖြေရှင်းရပါမယ်ဆိုပြီးဒီ Facebook အကောင့်ပိုင်ရှင်ရေးလာတဲ့အချိန်မှာဒီဖုံဖုံအရှင်ပန်နီတာက Facebook ပေါ်မှာရေးလာတာကတော့
ဒေါန်ဆန်းစုကြည်ကိုအပြစ်သိမ့်မတင်ပါနဲ့နှစ်ပေါင်းများစွာကဖန်တီးထားခဲ့တဲ့ပြဿနာပေါင်းများစွာကိုသူ့လက်ထက်မှာဖြေရှင်းနေရတာပါတိုင်းပြည်ရဲ့ပြည်ထနာဟာနိုင်ငံသားတိုင်းနဲ့ဆိုင်ပါတယ်ဝိုင်းမီကူညီဖြေရှင်းပေးကြပါအစိုးရကိုပံ့ပိုးပေးကြပါအပြစ်တင်နေလို့ပြည်ထနာကပြီးသွားမှာမဟုတ်ပါဘူးကွန်မန့်လေးတွေကိုကြည့်ပြီးတော့စိတ်မကောင်းလို့ပ
ါကွန်မန့်တွေအားလုံးလိုလိုကအပြစ်တင်တဲ့ကွန်မန့်တွေကြီးပဲဖြစ်နေလို့ပါဆိုပြီးတော့ဒီသောရရှင်ဖုံဖုံပန္နိတာရေးလာပါတယ်အရှင်ပညာဒီပကတော့
မူဆလင်တွေဟာငြိမ်းချမ်းမှုမြန်လို့တဲ့လူတွေဖြစ်ပါတယ်အေးချမ်းစွာနေထိုင်စားသောက်လိုသူတွေဖြစ်တယ်ဆိုတာယုံကြည်ပါတယ်ဒါပေမဲ့အကျန်းဖက်လာတဲ့သူတွေကတော့အကျန်းဖက်သမားတွေပဲဖြစ်ပါတယ်။အဲ့ဒီအကျန်းဖက်သမားတွေကိုဖြိုခွင်းမှုအတွက်လည်းကျွန်တော်တို့ကထောက်ခံရမှာပါ။အကျန်းဖက်သမားတွေရှိတဲ့နိုင်ငံဟာဘယ်တော့မှမအေးချမ်းနိုင်ပါဘူး။ဒါကြောင့်အေးချမ်းစွာနေလိုတဲ့အတွက်အကျန်းဖက်သမားတွေအကျန်းဖက်လူရက်ကိုအားပေးတဲ့လူတွေကျွန်တော်တို့နိုင်ငံမှာအလိုမရှိပါဘူး။ဒါကြောင့်အေးချမ်းစွာနေလိုတဲ့ကျွန်တော်တို့ပြည်သူတွေဟာတက်မတော်ဘက်မှာအသင့်ရှိပါတယ်။တရားဥပဒေစိုးမိုးရေးအတွက်အသင့်ရှိပါတယ်။
ဒါကတော့ထိုင်းနိုင်ငံချူလာတက္ကသိုလ်ကလူမှုဘာသာရပ်များဌာနမှပညာရှိပုနေတဲ့အရှင်ပညာဒီပသူရဲ့အမြင်ကိုရေးလာတာဖြစ်ပါလိမ့်ရှင်။သောရရှင်တွေကိုကြားဖြတ်ပြီးအနောက်တိုင်းဒေးလေးတပုတ်နဲ့အခုဖြောပြပေးကြပါမယ်။နောက်ပိုင်းမှာတော့ဒီသတင်းပတ်အတွင်းမှာနောက်ထပ်လူပြောသူပြောအများဆုံးဖြစ်နေတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့မှတ်ချက်တွေကိုဆက်ပြီးဖော်ပြပေးဖို့ရှိပါတယ်နော်။ဒီရက်တော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်1ထိပ်ဆုံးကိုရောက်နေတဲ့သချင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်။ Closer ဆိုတဲ့သချင်းကို America က DJ 2ယောက်ဖြစ်တဲ့ The Chainsmokers အဖွဲ့ကဖန်တီးထားတာဖြစ်ပြီးတော့ American အစိုးရ Healthy ကလည်းပါဝင်ပြီးတော့အားဖြည့်တည်ဆိုထားပေးတာပါ။ဒ ဒီသချင်းကဩဂုတ်လ20ရက်နေ့မှာစပြီးတော့ဒီနံပါတ်6အနေနဲ့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်းတဲ့ကိုဝင်လာပြီးတော့ September 3ရက်နေ့မှာတော့နံပါတ်6ကနေပြီးတော့နံပါတ်1နေရာကိုခုန်တက်သွားတဲ့သချင်းဖြစ်ပါတယ်ဒီတစ်ပတ်မှာလည်းဒီသချင်းကနံပါတ်1နေရာမှာပဲရှိနေတာပါ Chain Smokers အဖွဲ့နဲ့ Healthy တီးဆိုထားတဲ့ Closer ဆိုတဲ့သချင်းကိုနားဆင်ခံစားကြည့်ပါအောင်နော်
Doing just fine before I met you. I drink too much and that's an issue, but I'm okay. Hey, you tell your friends it was nice to meet them, but I hope I never see them again. I know it breaks your heart. Moved to the city in a broke down car and 4 years no calls. Now you're looking pretty in a hotel bar and I In the backseat of your Rover that I know you can't afford Bite that tattoo on your shoulder Pull the sheets right off the corner Of the mattress that you stole From your roommate back in Boulder We ain't ever getting older You. I forget just why I left you. I was insane. Stay and play that Blink 182 song. That we beat to death in Tucson. Okay.
Chain Smoker နဲ့ Healthy အဖွဲ့တည်ဆူထားတဲ့ Closer ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။တော်ရရှင်တွေအတွက်မြစ်တာတေးလက်ဆောင်ဖြစ်နေမြန်မာတခြင်းလေးတစ်ပုဒ်နောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလူတွေအထူးစိတ်ဝင်စားခဲ့ပြီးတော့တော်တော်လေးလေးဝေဖန်တဲ့နေထွက်ပေါ်လာတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ကျွန်မဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။ဒီသတင်းကတော့ပြည်ဦးဝင်စစ်တပ်ကသူကចောင်းသားလေးတူအချင်းချင်းထိုးကျိတ်ခံရလို့သေဆုံးသွားတဲ့သတင်းဖြစ်ပါတယ်။စစ်တပ်ကသူဒုတိယနှစ်ចောင်းသားဘူလောင်အောင်ညင်ကြီးဇော်ကိုနောက်ဆုံးနှစ်ចောင်းသားဖြစ်တဲ့ဇွဲမှန်အောင်ကအော်တိုဘာလ9ရက်နေ့မှာထိုးကျိတ်ပြီးတော့ဆုံးမရဲဆိုပြီးတော့အဲထိုးကျိတ်ဆုံးမတဲ့နေရာမှာပဲလက်လွန်ပြီးတော့သေဆုံးသွားခဲ့လို့ဒါကိုဝေဖန်မှုတွေတော်တော်များများထွက်ပေါ်လာတာပါ။မြန်မာစစ်ထောက်လန်ရေးအရာရှိဟောင်းဗိုလ်မှူးအောင်လင်းထွတ်ကတော့စစ်တပ်ကစိုးចောင်းသားအချင်းချင်းကြမှာထိုးကျိတ်တာအချင်းချင်းနှိမ်ပန်းနှိပ်စက်တာည10နာရီနောက်ပိုင်းကိုရွေးကိုယ်တာကိစ္စတွေခိုင်းစေတာအဖြစ်ပေးတာလောက်ခွင့်မရှိဘူးလို့2016ခုနှစ်အစောပိုင်းမှာအမိန့်ထုတ်ပြန်ထားတဲ့ကြားကအခုလိုမျိုးအသက်တည်တဲ့အထိဖြစ်ရတာဟာတက်မတော်တွင်မှာစီကံထိမ့်သိမ့်မှုတဖြည်းဖြည်းယိုယွင်းလာတာကိုပြသနေတယ်လို့သုံးသပ်သွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာတုံ့ပြန်ရေးသားလာကြတဲ့ထင်မှာတော့တိန်းရင်ဆိုတဲ့သောရရှင်က
စစ်တပ်အုပ်ချုပ်တာက change of command စင်ကယ်အုပ်ချုပ်တာကိုလက်ခံပါတယ်မထောင်သားတွေကိုဘာကြောင့် physically ကိုထိလက်ရောက်ကျူးလွန်ရလဲဆိုတာကတော့ခွင့်လွှတ်စရာမရှိပါဘူးအနိုင်ကျင့်တာလို့မြင်ပါတယ
်ကိုထိလက်ရောက်ကျူးလွန်တာဟာအနိုင်ကျင့်တာပါပဲလို့သူကပြောတဲ့အချိန်မှာနိုင်လင်းဆိုတဲ့နောက်ထပ် Facebook account ပိုင်ရှင်ကလည်းမတရားတဲ့အမိန့်ဆိုရင်စစ်တပ်ထံမှလည်းလိုက်နာစရာမလိုပါဘူးလို့အခုလိုရေးလာပါတယ်
အမှန်တော့တက်မတော်မှာတရားတဲ့အမိန့်ကိုနာခံရမယ်မတရားတဲ့အမိန့်ဆိုရင်လိုက်နာစရာမလိုဘူးဆိုတော့မူပေါင်းအစင်အလာလှုပ်ထားတင်ပါတယ်ဒါပေမဲ့အာဏာရှင်အဆက်ဆက်မှာတရားဥပဒေဆိုတာသူတို့လိုလိုလှုပ်သုံးနေတော့ဒီမူပေါင်းကစောက်အထဲမှာပဲရှိပါတော့တယ်ဒီတော့အာဏာရှင်ရဲ့လက်အောက်ခံအာဏာရှင်လေးတွေကလည်းမူမရှိတော့ဘူးပေါ့ဗျာပေးထားတဲ့လုပ်ပိုင်ခွင့်ပေါ်မှာကိုယ်ခံစားချက်နဲ့ရှင်းပြီးတော့လုပ်နေကြတာပါဘာမှမဖြစ်တော့ဘာပြဿနာမှမရှိဘူးပေါ့အခုလိုသတင်းလဲပြန်သွားရောထောင်ကျခံရမှာပေါ့ဗျာ
Mira J ဆိုတဲ့နောက်ထပ်သောရရှင်ကသူတို့စစ်သားအချင်းချင်းတောင်ဒီလောက်လုံးမတော့ပြည်သူလူထုဆိုရင်တော့မတွေးဝင့်စရာပဲเนาะဆိုပြီးရေးလာပါတယ်။ Tiger Road ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်းရှင်ကလည်း Senior Junior ဆိုတာလက်ခံပါတယ်စစ်တပ်တဲ့ဝင်နေဆိုရင်ကိုယ်တိုင်းပြည်ကိုထိပါဆော်ကားတဲ့ရန်သူတွေကိုပဲတိုက်ရမှာပါတဲ့အချင်းချင်းကြီးနိုင်ငံချင်းနှိပ်စက်တာစစ်တပ်ပါလားဆိုရမေးခွန်းထုတ်ထားပါတယ်ဒီမှာမောင်တွင်ဆိုတဲ့ Facebook အကောင့်ပိုင်းရှင်ကလည
်းဒီလိုသာဖြစ်နေရင်နောက်ဆိုမိဘတွေကဘယ်လိုလုပ်ဒီနေရာကိုလွှတ်ချင်တော့မှာလဲကလေးတွေကိုယ်တိုင်လည်းတင်းနှန်းတက်ဖို့ကြောက်လာမှာပဲကျွန်တော်ငငယ်ဆယ်နှစ်အောင်ကစားကဖြေဘူးတယ်အဲ့ဒီတွေကအမေကသဘောမတူဘူးဇွတ်ဖြေခဲ့တာပါမပါတော့အမေကဝမ်းတာတယ်ဘွေးရတော့လည်းဖြေသေးတယ်အမေကတော့အစင်ကန့်ွက်ပါတယ်ကိုလည်းမပါပါဘူးအခုလိုဒီတရင်နေထွက်လာခဲ့ရင်မိဘကပိုးပြီးတော့သဘောဘယ်တူပါမလဲကိုလည်းဝင်ဖြေမှာမဟုတ်ပါဘူးဒါကြောင့်အစင်ဆက်မပြတ်ဖို့အတွက်ဒီလိုအဖြစ်မျိုးတွေမဖြစ်အောင်ထိန်းသိမ်းရပါလိမ့်မယ
်ဒါမျိုးတွေမဖြစ်အောင်ထိန်းသိမ်းဖို့လိုပါတယ်ဆိုပြီးပြောလာတဲ့အချိန်မှာ OK Kitchen ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့
ပညာတတ်တွေပဲတက်လို့ရတဲ့ဗမာဘူတန်တန်းကျောင်းပါတော့ဗမာအချင်းချင်းဒီလောက်ဘူကြအနိုင်ကျင့်နေတဲ့အချင်းတွေတိုင်းရင်းသားဒေသတွေမှာဘူကြအနိုင်ကျင့်နှိပ်စက်ညှဉ်းပန်းတပ်ဖြတ်မှုတွေပြောရရင်စာဖွဲ့လူကိုကိုယ်နိုင်မှာမဟုတ်တော့ပါဘူးအောက်ဗမာပြည်သားတွေတိုင်းရင်းသားဒေသမှာလူရဲတပ်ဖြတ်ဓမြတိုက်မရင်းချင်းမှုအဆရှိတဲ့လူခွင့်ရချိုးဖောက်မှုကိုပြောရရင်မဟုတ်တာဆွဲတဲ့ဝါရဖြန့်နေဆိုပြီးဗမာစစ်တပ်ကအမြဲကိုညှင်းဆို့ပယ်ချခဲ့တယ်အခုလက်တွေ့သိပြီမလား
အခုတော့လက်တွေ့သိပြီမဟုတ်ပါလားဆိုပြီးတော့ဒီကချင်ကသောရရှင် Facebook မှာမေးလာပါတယ်ရှင်အငိမ့်သားစစ်တီဆိုပြီးတော့ရေးလာတဲ့ Facebook အကောင့်ပိုင်ရှင်ကတော့ဒီကိစ္စကိုကိုယ်တိုင်ထုတ်ချိန်လိုက်တဲ့သူတွေမကဘဲနဲ့သူတို့ကိုအုပ်ချုပ်နေတဲ့အရာရှိတွေကအေးအယူသင့်ပါတယ်ဆိုပြီးတော့ရေးလာပါတယ
်လက်အောက်ငယ်သာအသက်သေးသည့်အထိထိုးချိန်ခြင်းကိုပြုလုပ်သည့်ဘိုးလောင်းအပြင်၎င်းနှင့်တာဝန်ကျသောနှီးပြတွေကိုပါပြင်းပြင်းထန်ထန်အေးအယူသင့်ပါသည်
ဟုတ်ကဲ့နိုင်ငံတကာမှာတော့ဒီလိုမျိုးလက်အောင်ငယ်သားတခုခုအဖြစ်ကျူးလွန်တဲ့အခါမှာထိတ်ကအရာရှိကနေပြီးတော့တာဝန်အလုံးစုံယူပြီးတော့သူကိုယ်တိုင်မှာအလုပ်ကနေပြီးတော့ထွက်ရတဲ့တာဒါကတွေမကြကနာဖြစ်ပေါ်တတ်တာတွေ့ရပါရဲ့ရှင်ဝင်းမင်းဆိုတဲ့သောရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ထားတာလဲကြည်ပါအောင်နော
်စစ်ပညာဆိုတာအထက်ကလက်ညှိုးထိုးခိုင်းလိုက်တာကိုခွေးတကောင်လိုလိုက်လုတာကိုမခေါ်ဘူးစစ်ပညာဆိုတာတနက်ပညာကိုခေါ်တာမဟုတ်ဘူး Google မှာ The Art of War လို့ရိုက်ရှာပြီးဖတ်ကြည့်ရင်စစ်ပညာကြောင့်တိမိခေါ့မိသိနိုင်မယ်စစ်ပညာမှာအတွေးခေါ်အကြောင်းအကျိုးအမျှော်အမြင်ဆက်ဆက်မှုတွေအများကြီးပါတယ်စိတ်ဝင်စားဖို့အရန်ကောင်းတယ်စစ်ထဲဝင်ရင်ပင်ပန်းမယ်ဆင်းရဲမယ်လို့ချင်းချောက်နေတာတွေလည်းမဟုတ်သေးဘူးအဲလိုပြောနေတဲ့လူတွေတနာဖို့ကောင်းတယ်အခြေခံစစ်ပညာသဘောအရခန္ဓာကိုယ်ကြံ့ခိုင်အောင်လေ့ကျင့်ရတာတွေရှိတယ်အဲဒီအတွက်ပင်ပန်းတာတွေရှိမယ်စစ်တပ်ဟာပြည်သူနဲ့တသားတည်းရှိရမယ်ဆိုတာမဟုတ်ဘူးပြည်သူကသာစစ်တပ်ရဲ့အထက်မှာရှိရမယ်အဲဒီလိုပြည်သူသားအမိပြည်သူသားအဖားဆိုတဲ့အနေအထားမျိုးကသာစစ်တပ်ရဲ့နေရာမှန်ကိုဖော်ပြနေတာပါ
ဒါကတော့စစ်တပ်ကတည်းကနောက်ဆုံးနဲ့ចောင်းသားကနေပြီးတော့အဖြစ်ပေးတယ်ဆိုပြီးတော့ဒုတိယနဲ့ចောင်းသားကိုထိုးချိတ်ပြီးတော့လက်လွန်ပြီးတော့တေဆုံးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးတော့ရေးလာကြတာပါအခုတော့မြန်မာတေးချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးပေးကြပါတယ်နော်စောင်းလိုက်ရေးတမ်းပြီးတော့ဇဝင်းထုတ်သီဆိုထားတဲ့လူဆိုတဲ့သချင်းလေးကိုသောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင် းဆက်ပြီးတော့ဇော်ဝင်းထွတ်တည်ဆွထားတဲ့လူဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။ The morning I yell to you တရားမသတိမရဘူး။ဘယ်သူမှမရှိကြဘူး။လူတွေလူတွေခနာတာဘဝခยีကိုပြန်ဆိုင်တော့ဝဲရင်းနေပဲနေဝင်မချုံသွားကြတယ်ဘောလူတွေလူတွေအမားတွေလောက်ရင်အမားကြီးမှချတယ်ရက်စက်တချတယ်မတိကြသေးဘူးလားမကောင်းရှင်နေကြအစောပြောင်းတော့Now so long long ago Amandia got nine lame
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါရှင်ရခိုင်ပြည်နယ်ကအကြမ်းဖက်မှုပြဿနာဘလို့ဖြေရှင်းကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
အစိုးရတာဝန်ရှိသူတွေနိုင်ငံရေးအကဲခတ်တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကအမြဲလိုလိုစိုးရိမ်ပူပန်မှုနဲ့စောင့်ကြည့်နေကြတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုကြီးတစ်ခုပေါ်ပေါက်ခဲ့ပြန်ပါပြီ။ထူးခြားချက်အနေနဲ့ဒီဒီချိန်ပေါ်ပေါက်နေတဲ့အကြမ်းဖက်မှုဟာဘာသာရေးလူမျိုးရေးအပေါ်အခြေခံတာမျိုးမဟုတ်ပဲတည်ဆဲအစိုးရတက်ကိုအကြမ်းဖက်ပုံကန်တိုက်ခိုက်တဲ့ပုံစံမျိုးနဲ့ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။နောက်တစ်ချိန်သမိုင်းဆံမျက်နှာတွေမှာရခိုင်ပြည်နယ်ကဘင်္ဂလီရိုဟင်ဂျာတွေရဲ့ပုံကန်မှုလို့ရေးသားကြမဲ့အခုဖြစ်စဉ်မှာအစိုးရနဲ့တပ်မတော်ဘက်ကတော့ပုံကန်သူတွေကိုဖော်ထုတ်နှိမ်နှင်းအရေးယူနိုင်ရေးပုံကန်မှုပြဿနာကိုဘာသာရေးလူမျိုးရေးပြဿနာအဖြစ်ပြောင်းလဲမသွားအောင်တားဆီးရေးနယ်မြေပြန်လည်တည်ငြိမ်မှုရလာစေရေးစတာတွေကိုစစ်အင်အားစည်းရုံးရေးအင်အားအသုံးပြုပြီးဆောင်ရွက်နေကြပြီဖြစ်ပါတယ်ဒီကြမ်းဖက်မှုပြဿနာဘယ်လိုပေါ်ပေါက်လာသလဲပြဿနာကိုဘယ်လိုဖြေရှင်းသင့်သလဲရခိုင်ပြည်နယ်ထဲမှာအေဂျင့်တည်ငြိမ်မှုကိုရောတိဆောက်လို့ရနိုင်ပါဦးမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြီးခဲ့တဲ့အောက်တိုဘာလ9ရက်မနက်ပိုင်းရခိုင်ပြည်နယ်မောင်းတော KI နယ်ကနေကြားဆောင်ရဲတပ်ဖွဲ့ကင်းစခန်း3ခုတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခံရတာနဲ့အစပြုပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေမှာရဲတပ်ဖွဲ့ဝင်9ယောက်ကြာဆုံး9ယောက်ဒဏ်ရာရ1ယောက်ပျောက်ဆုံးပါတယ်။လက်နက်ငယ်အလက်100ကျော်နဲ့ကြီးစံအတောက်2000ကျော်ဆုံးရှုံးခဲ့ပါတယ်။အကြမ်းဖက်သမားတွေဘက်က6ယောက်သေဆုံးပြီး2ယောက်ကိုအရှင်ဖမ်းဆီးရမိပါတယ်။ဒီကိန်းဂဏန်းကိုကြည့်ရင်ကြီးမားတဲ့အကြမ်းဖက်တိုက်ခိုက်မှုလို့ခေါ်နိုင်ပါတယ်။အဲ့ဒီလိုရခိုင်ပြည်နယ်တဲကအကြမ်းဖက်တိုက်ခိုက်မှုဖြစ်ဖြစ်ချင်းနေမှာကိုပဲဒေါက်ဆန်းစုကြည်ဦးဆောင်ပြီးအစိုးရအဖွဲ့အရေးပေါ်အစည်းအဝေးလုပ်ပါတယ်။အဲ့ဒီအစည်းအဝေးမှာဒေါက်ဆန်းစုကြည်ကအကြမ်းဖက်သမားတွေကိုနှိမ်နင်းရမှာတရားဥပဒေအတိုင်းဆောင်ရွက်ဖို့ညွှန်ကြားပါတယ်။အဓိပ္ပာယ်ကတော့သူကအကြမ်းဖက်လို့ကိုကပြန်ပြီးအကြမ်းဖက်ရတယ်ဆိုတာမျိုးဥပဒေမဲ့တရားလက်လွန်မတုတ်ပြန်မိဖို့တတိပေးတာပါ။အဲ့ဒီနောက်ညဘက်မှာပဲသတင်းစာရှင်းလင်းပွဲလုပ်ပြီးပြည်သူတွေကိုရောနိုင်ငံတကာမိသားစုတွေကိုပါအတိပေးပါတယ်။ဖြစ်စဉ်စဖြစ်ဖြစ်ချင်းမှာကိုပဲအကြမ်းဖက်သမားတွေကိုနှိမ်နင်းဖို့ဆုံရှုံသွားတဲ့လက်နက်တွေပြန်ရဖို့နဲ့နေမြေတည်ငြိမ်အေးချမ်းဖို့တက်မတော်ကအကောင့်ထဲပေါ်ဆောင်ရွက်ပါတယ်။အစိုးရဘက်ကတော့ပြန်ကြားရေးဝန်ကြီးကိုဦးဆောင်စေပြီးအခြားဝန်ကြီးဒုဝန်ကြီးတွေပါပါတဲ့အဖွဲ့နဲ့အတူရခိုင်ပြည်နယ်ကိုဆစ်လွတ်ပါတယ်။ရခိုင်ပြည်နယ်မှာနေထိုင်သူတွေဖြစ်ရမှန်ကိုသိရှိဖို့နဲ့ပြဿနာကိုဘာသာရေးလူမျိုးရေးစံနဲ့ပဋိပက္ခအသွင်ပြောင်းမသွားအောင်အချိန်မီတားဆီးနိုင်ဖို့ပါ။နေပြည်တော်မှာလည်းနိုင်ငံတိုင်းဝန်ကြီးဌာနတာဝန်ရှိသူတွေဟာဘင်္ဂလားဒေ့ရှ်တန်ယုံတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအခြေအနေတွေရှင်းပြမြန်မာနိုင်ငံကဒီပြဿနာကိုဖြေရှင်းရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကူအညီပေးဖို့ဆွေးနွေးညှိနှိုင်းပါတယ
်ပြောရရင်ခုဒီချိန်အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်စဉ်အတွင်းအစိုးရနဲ့တပ်မတော်ဘက်ကလုံခြုံဆောင်ရွက်ပုံတွေဟာစနစ်ကျပြီးကောင်းမွန်တာတွေ့ရပါတယ်အရင်စစ်အစိုးရလက်ထက်တွေကတော့အခုလိုပြဿနာကြုံရချင်းအင်အားအလွန်ကျွံသုံးပြီးတုံ့ပြန်တာဒဏ်ပြန်အကြမ်းဖက်တာတွေကြောင့် ရခိုင်ပြည်နယ်ဘက်ကမွတ်စလင်တွေတစ်ဖက်နိုင်ငံနဲ့အလုံးရင်းနဲ့ဝင်ပြေးတဲ့ပြဿနာမျိုးကြုံခဲ့ရဘူးသလိုပြဿနာတွေလည်းပုံမှုရှုပ်ထွေးတဲ့အခြေအနေရောက်ခဲ့ဘူးပါတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးပြန်သုံးသပ်ကြည့်ရင်အကြမ်းဖက်တိုက်ခိုက်သူတွေဟာလက်နက်အပြည့်စုံတပ်ဆင်ထားတဲ့ရဲတပ်ဖွဲ့လိုမျိုးကိုဓာတ်လှန်ဂျင်ကလိတွေလိုအိမ်လုံးလက်နက်တွေကိုပဲအသုံးပြုပြီးအရဲစွန်းတိုက်ခိုက်ခဲ့တာကိုကြည့်ခြင်းအဖြစ်ပြင်ပနိုင်ငံတကာရဲ့ဆွဲဖက်မှုကူညီထောက်ပံ့မှုဘာတစ်ခုမှရှိမနေဘူးဆိုတာပေါ်လွင်ပါတယ်ဒါတီဆဲအစိုးရကိုအကြမ်းဖက်ပုံကံတိုက်ခိုက်မှုတစ်ခုပါပဲပုံကံမှုဖြစ်လာရတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိနိုင်ပါတယ်ဖိနှိပ်မှုတွေရှိပြီးမခံမရနိုင်ဖြစ်လို့ဒါမှမဟုတ်သွေးထိုးလှုပ်ဆော်မှုရှိလို့စသဖြင့်ပါ
တကယ်တော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းကြားကနေအခုလိုပြဿနာမျိုးပေါ်ပေါက်လာနိုင်တယ်ဆိုတာနိုင်ငံရေးသုတေသီတချို့နဲ့နိုင်ငံရေးအကြက်ကတ်တချို့ခံမှန်းပြောဆိုနေကြတာကြားပါပြီရခိုင်ပြည်နယ်တဲကဒီမွတ်စလင်အတိုင်းဝိုင်းဟာနေရာချင်းချင်းလေးထဲမှာကြောင်ပိတ်ထားသလိုဖြစ်နေတာဆင်းရဲတာပညာမဲ့တာစဉ်စားဆင်ခြင်ဉဏ်အားနည်းတာမြမလူမှုအတိုင်းဝိုင်းနဲ့အဆက်အသွယ်မရှိသလောက်ဖြစ်တာဒေသထဲမှာလူမျိုးရေးဘာသာရေးမုန်တိမှုတွေလွှမ်းမိုးနေတာစတဲ့အချက်တွေကြောင့်တနေ့နေ့အခုလိုပြဿနာမျိုးပေါ်ပေါက်လာနိုင်တယ်ဆိုပြီးကြိုတင်သုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါတယ်ဘလိုပဲဖြစ်ဖြစ်အကြမ်းဖက်တိုက်ခိုက်မှုကတော့ဖြစ်သွားပါပြီ။အမေရိကန်လိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလိုမျိုးကမြန်မာအစိုးရနဲ့တက်မတော်ရဲ့လက်ရှိလုတ်ကင်ဆောင်ရွက်နေပုံတွေကိုထောက်ခံအားပေးကြပါတယ်။တပြိုင်နက်တည်းပြည်ထနာရဲ့မူရင်းစစ်မြစ်ကိုဖော်ထုတ်ဖြေရှာဖြေရှင်းဖို့ကိုလည်းတိုက်တွန်းနေကြပါတယ်။အခုပြည်ထနာမှာအကြမ်းဖက်သမားတွေကိုနှိမ်နှင်းလိုက်ရုံလက်နက်တွေပြန်လည်သိမ်းဆီးလိုက်ရုံနဲ့ပြီးမသွားပါဘူး။မူရင်းပြည်ထနာစစ်မြစ်ကိုရှာဖွေဖော်ထုတ်ပြီးဖြေရှင်းပေးဖို့လိုအပ်နေပါတယ်။တကယ်တော့ပြဿနာတွေကိုအခုလိုအကျန်းဖက်နီးနဲ့ဖြေရှင်းဖို့ကြိုးစားတဲ့အကျန်းဖက်သမားတွေအလွန်မှားရွံ့ပါတယ်။တိုင်းပြည်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးရခိုင်ပြည်နယ်ကပြဿနာတွေကိုအကောင်းဆုံးဖြစ်အောင်ဖြေရှင်းဖို့ကြိုးစားနေခြင်းအခုလိုအကျန်းဖက်မှုလုတ်ခဲ့ကြလို့ပါပဲ
။ဒီအတွက်ကျမ်းဘင်္ဂလီရိုဟင်ဂျာမွတ်စလင်အတိုင်းဝဲဟာအခုအကျန်းဖက်သမားတွေနဲ့အကျန်းဖက်လုပ်ရကိုဆန့်ကျင်ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကအကောင်ထည်ဖော်နေတဲ့လုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ဖို့လိုပါတယ်။အလားတူရခိုင်တိုင်းသားတွေနဲ့တတ်မတော်ဘက်ကလည်းအကြမ်းဖက်မှုပြဿနာတစ်ခုတည်းကိုမကြည့်ဘဲအကြမ်းဖက်မှုပြဿနာဖြစ်ပွားရာဈေးမြစ်ကိုနားလည်သဘောပေါက်အောင်ကြည့်ပြီးဒေါန်ဆန်းစုကြည်ဦးဆောင်ကောင်ထယ်ဖော်နေတဲ့ရခိုင်ပြည်နယ်ဆိုင်ရာလုပ်ငန်းစဉ်တွေမှာအပြည့်အဝပူးပေါင်းဆောင်ရွက်သင့်ပါတယ်။ဒါမှသာအကြမ်းဖက်မှုတွေမုန်းနှီးမှုတွေချုပ်ငြိမ်းတဲ့အေဂျန်သားရာဖွံ့ဖြိုးတိုးတက်တဲ့ရခိုင်ပြည်နယ်ကိုမျှော်မှန်းနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးကြံနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုပြောပြပေးကြပါမယ်။ထူးခြားဆန်းပြသတင်းများအစီအစဉ်ဖြစ်ပါတယ်ရှင်။ဒိမတ်နိုင်ငံကိုပေဟေဂင်မြို့ရကတိရိစ္ဆာန်ရုံမှာရှားပါမျိုးစိတ်ဖြစ်တဲ့အော်ကပီတစ်ကလအုပ်မျိုးတစ်ကောင်မွေးဖွားလာတဲ့အတွက်ဝမ်းသာနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အသုံးမလိုတော့တဲ့မိပြတိုက်တွေကိုအလကားနီးပါးဝယ်ယူနိုင်ပါပြီ။ဒီလိုမျိုးထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကတင်ပြပေးပါလိမ့်မယ်ရှင်။
ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့တော်ကတလိဆန်ယုံမှာရှားပါတလိဆန်တမျိုးဖြစ်တဲ့ OKP တစ်ကလအုံမျိုးတစ်ကောင်မွေးဖွားလာတဲ့အတွက်ဝမ်းသာနေကြပါဗျ။အဲ့ဒီအကောင်လေးကလူတွေစီမံဖန်တီးထားတဲ့လောင်အိမ်ထဲမှာမွေးလာတဲ့အတွက်လည်းဒီရှားပါမျိုးစိတ်ဆက်လက်ရှင်သန်ရေးအတွက်မျှော်လင့်ချက်တွေရှိလာနေပါပြီ။ OKP တစ်ကလအုံမျိုးလေးဟာမြင်းကြားနဲ့မြီးဆက်ထားတဲ့ပုံစံရှိပြီးတော့ခြေထောက်လေးဘက်မှာမြင်းကြားလိုမျိုးအဖြူနဲ့မဲအယောင်စင်းကြားတွေရှိပြီးတော့ခန္ဓာကိုယ်ကတော့အညိုရောင်အမွေးဖုံးလွှမ်းထားပါတယ်။90အတွင်းပထမဦးဆုံးတလိဆန်ယုံမှာမွေးဖွားခဲ့တဲ့ OKP လေးဖြစ်ပါတယ်။ဒီရှားပါတတဝါတွေကိုကွန်ဂိုသမရနိုင်ငံအရှေ့မြောက်ပိုင်းကတောနက်ကြီးတွေထဲမှာတွေ့နိုင်ပြီးတော့အကောင်1000လောက်ကျန်အောင်မယ်လို့ခန့်မှန်းထားပါတယ်။အခုမွေးဖွားလာတဲ့ OKP လေးရဲ့နာမည်ကိုမပေးရသေးပေမဲ့တလိဆန်ယုံရဲ့စီကန်းတွေအရနေရဒေတာသမိုင်းကြောင်းနဲ့ဆက်ဆက်တဲ့နာမည်တစ်ခုတော့ဖြစ်မှာပါခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာတော့အသုံးမလိုတော့တဲ့မိပြတိုက်တွေကိုအလကားနီးပါးဝယ်ယူနိုင်ပါပြီ။အသုံးမပြုတော့တဲ့မိပြတိုက်အဆောက်အုံတွေကိုထိမ့်သိမ်းစောက်ရှောက်မယ်ဆိုရင်တော့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကမိပြတိုက်120လောက်ကိုအခမဲ့ပေးနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရေကန်ကြီးတွေနားမှာစောက်လုပ်ထားတဲ့မိပြတိုက်100လောက်ကို2000ခုနှစ်လောက်ကစပြီးတော့လေလံတင်အခမဲ့ပေးဝေးနေတာပါ။တချို့တွေကိုတော့ထိမ့်သိမ်းခြင်းနဲ့ပရိဒတ်အဖွဲ့တွေကိုပေးပစ်တာဖြစ်ပြီးအဲ့ဒီမိပြတိုက်တွေဟာပြတိုက်တွေဖြစ်လာပါတယ်။တချို့မိပြတိုက်တွေဟာပြုပြင်ဆဲဖြစ်ပြီးတော့ပြုပြင်စရိတ်ဟာ $200,000ကျော်အပိုထက်ပြီးတော့ကုန်ကြမယ်လို့လည်းခန့်မှန်းထားပါဗျ။
မိပြတိုက်တွေဟာအပြင်မှာတော့စေကူးတွေကတော့ကြပြမဆန်တယ်လို့ပြုပြင်ရတဲ့အလုပ်ကလည်းဝေးကွာလှတဲ့နေရာတွေဖြစ်တဲ့အတွက်ကြောင့်အခက်အခဲတွေရှိပါတယ်။ဒီလိုအခက်အခဲတွေရှိပေမဲ့လည်းမိပြတိုက်ဝါသနာအိုးတွေအတွက်ကတော့တန်ဖိုးရှိနေသေးပါရှင
်။အင်ဒိုနီးရှားနိုင်ငံမှာတော့ကိုပုံသူကိုသုံးပတ်မြင် 3D ရုပ်လုံးရုပ်ကြွအဖြစ်ဖန်တီးနေကြပါတယ်။ 3D ပရင်တာတွေခေတ်စားလာတဲ့အညအခုလို 3D သုံးပတ်မြင်ရုပ်ကြွအရုပ်တွေဖန်တီးဖို့လည်းလွယ်ကူလာတာပါ Sugar Cube လို့ခေါ်တဲ့ဓာတ်ပုံစတူဒီယိုထဲမှာကင်မရာပေါင်း85လုံးတက်ဆင်ထားပြီးတော့စက္ကန့်ပိုင်းအတွင်းအသေးစိတ်သုံးပတ်မြင်ဓာတ်ပုံတွေကိုဖန်ယူနိုင်တာပါအဲ့ဒီပုံတွေကိုရုပ်လုံးမထုတ်ခင်မှာသူတို့ရဲ့ပုံတွေကိုပိန်အောင်လုပ်မလားပို့ပြီးခွန်အားရှိအောင်လုပ်မလားဆိုတာကိုပြုပြင်လို့ရပါတယ်အဲ့ဒီနောက်မှာတော့ရုပ်လုံးကြွရုပ်ထုအဖြစ်ဖန်တီးကြတာပါအဲ့ဒီဓာတ်ပုံစတူဒီယိုရဲ့ဝင်ငွေဟာတလကိုဒေါ်လာ9400လောက်ရှိပါတယ်အယုတ်တယုတ်ရဲ့တန်ဖိုးကတော့အရွယ်အစားပေါ်မူတည်ပြီးဒေါ်လာ190ကနေ1500အထိအမျိုးမျိုးရှိပါတယ်ကြာချိန်ကတော့နှစ်ပတ်ကနေ5ပတ်လောက်အထိကြာပြီးတော့သုံးပတ်မြင်ရုပ်ထုတွေဟာ90ရာခိုင်နှုန်းခန့်တူပါတယ်ခင်ဗျာ
ယူရာနိုင်ငံမှာရဲဝင်တဲ့တူဟာပြည်သူလူထုရဲ့ထောက်ခံမှုပို့ပြီးတော့ရအောင် rap တချင်းတွေနဲ့ break dance တွေကပြီးတော့ဒီလိုမျိုးတာဝန်ထမ်းဆောင်တာဟာအများပြည်သူအကျိုးရှိတဲ့အကြောင်းပြောဆိုနေပါတယ်။အိုဂျိုးလိုလည်းလူသိများတဲ့စစ်ဆေးရေးမှူးဆမ်မြူအယ်အိုဂျိုးဘီရာဟာ physically fit ခန္ဓာကိုယ်ကျန်းမာတန်ဆွမ်းပါတယ်ဆိုတဲ့သချင်းကိုဆိုပြီးတော့နာမည်ကြီးသွားခဲ့တာပါ။တချို့ရဲရရှိတွေကလည်းအခုလိုသချင်းဆိုနေမဲ့အစားတရားဥပဒေစိုးမိုးရေးရအောင်အာရုံစိုက်တင်တယ်လို့ပြောပါရယ်။ဒီသချင်းဗီဒီယိုထဲမှာလက်နက်အပြည့်စုံတပ်ဆင်ထားတဲ့ရဲတွေဟာပြည်သူတွေရဲ့အကူအညီနဲ့ပြန်ပေးဆွဲမှုတွေကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းရိုက်ကူးဖန်တီးထားတာပါ။ဒီဗီဒီယိုဖန်တီးမှုဟာဒေါ်လာ1500လောက်ကုန်ကျခဲ့ပြီးတော့ OJ ကလည်းသူ့ကိုယ်ပိုင်ပတ်စံဒေါ်လာ600လောက်စိုက်ထုတ်ထားပါတယ်။တချင်းဗီဒီယိုထဲမှာသမရနဲ့ရဲချုပ်ကိုအထူးကျေးဇူးတင်တဲ့အကြောင်းဖော်ပြထားပြီးတော့သူတို့စီကခွင့်ပြုချက်ရဖို့အခက်အခဲနည်းနည်းတော့ရှိခဲ့ပါတယ်။ဝေဖန်သူတွေကတော့အခွန်ထမ်းပြည်သူတွေရဲ့ပိုက်ဆံကိုဖြုံးတီးတာပဲဖြစ်ပြီးတရားဥပဒေစိုးမိုးရေးကိုပဲအာရုံစိုက်လုပ်တင်တယ်လို့ပြောဆိုနေပါတယ်ရှင်။
ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
အိန္ဒိယနိုင်ငံဂိုဝါမြို့ကိုရောက်ရှိနေတဲ့နိုင်ငံတော်အထိုင်မင်္ဂံပုတ်ကိုဒေါအောင်ဆန်းစုကြည်ဟာဘင်္ဂလားပင်လယ်ကွေ့ဒေသရင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးဘင်းစတက်အစီအဝေးကိုတက်ရောက်ပါတယ်။ဒါ့အပြင်နိုင်ငံတော်အထိုင်မင်္ဂံပုတ်ကိုဒေါအောင်ဆန်းစုကြည်ကသီရိလင်္ကာသမ္မတနဲ့လည်းတီးခြားတွေ့ဆုံဆွေးနွေးပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့တွေ့ရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့သုံးရက်ကြာအိန္ဒိယခီးစဉ်အတွင်းမှာဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိကခေါင်းဆောင်တွေတက်ရောက်မဲ့ BRICS နဲ့ BINSTEC ခေါင်းဆောင်တွေရဲ့ညီလာခံကိုလည်းတက်ရောက်ဖို့ရှိပါတယ်။ဘင်္ဂလားပင်လယ်ကွေ့ဒေသတွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေး BINSTEC အစည်းအဝေးမှာတော့ဘင်္ဂလားရစ်ဝန်ကြီးချုပ်ရှိခ်ဟာစီနာလည်းတက်ရောက်နေတာကြောင့်ဒေါအောင်ဆန်းစုကြည်အနေနဲ့မောင်တော်ဒေသအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကဒါဗစ်မြို့ကိုတူရကီတို့ထောက်ပံ့ထားတဲ့ဆီးရီးယားတပ်ပုံတွေကသိမ်းပိုက်လိုက်ပါတယ်။တချိန်တည်းမှာပဲအမေရိကန်နိုင်ငံသားဝင်ကြီးဟာလည်း6နှစ်အတွင်းကိုရောက်ရှိလာပြီးဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ကိုဘလို့ရက်စဲကြမလဲဆိုတာနဲ့ပတ်သက်ပြီးဒီကနေ့တနင်္ဂနွေနေ့မှာလန်ဒန်မြို့တော်မှာအမေရိကန်ရဲ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အီရတ်လေတပ်ကမိုဆူးမြို့ကိုအစ္စလာမစ်ဆင်သွေးကြ IS လက်ကနေလွတ်မြောက်ရေးထိုးစစ်ဆင်မဲ့အကြောင်းဒေသခံတွေကိုသတိပေးတဲ့အနေနဲ့လက်ကမ်းစာဆောင်ထောင်ပေါင်းများစွာကိုလေရင်ပေါ်ကနေကျဲချခဲ့ပါတယ်။မနေ့စနေနေ့နောက်ပိုင်းမှာလက်ကမ်းစာဆောင်တွေကိုစတင်ကျဲချတာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vidac Zonya ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ17:00အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပိုင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါနော်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.